Welcome to the Voice of America in Burmese.
မင်္ဂလာနေ့ရဲ့စာမသောရစင်ဒီကိုစိတ်နှလုံးရှင်လန်းချမ်းမြေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ22ရက်ယနေ့ခုနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ24 40 58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာဒီနေ့မနက်ခင်းတဲ့တွေကိုမှတ်ရင်ချင်းနိုင်နေကျွန်တော်ကြော်တင်ပြောပြမှာပါ Israel နဲ့ Palestine နဲ့ဖက်စလုံးအနေနဲ့ဂျပန်တိုက်ခိုက်မှုတွေကိုရပ်သွားအောင်လုပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်း HIV AIDS ရောဂါပိုးနောက်တိုးကူးစက်သူအရေအတွက်ထပ်ပြီးကြာဆင်းသွားပါတယ်လူဝင်ရောရေးမှာမြန်မာနိုင်ငံဟာကလေးငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတရားပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပါကစ္စတန်နိုင်ငံမှာနာမည်ကြီးခရစ်ကတ်အားကစားသမားတဦးကလာမယ့်ရွေးကောက်ပွဲမှာဝင်ပြန်ရတာဘာကြောင့်ပါလဲ
Once his name came in the Panama leaks and then eventually he's got convicted of corruption billions of rupees money laundered out of
Pakistan အဂရီလိုက်စားမှုတိုက်ဖြတ်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်ဆိုတော့ Imran Khan ရဲ့သဘောထားတွေကိုသတင်းတွေအပြီးမှာနှားဆင်ရဖို့ရှိပါတယ်ဒါ့အပြင်မြန်မာပြည်အများစုနေထိုင်ကြတဲ့ထိုင်းမြန်မာနေဆက်ကရေကြီးနေတဲ့အခြေအနေဘလောက်ထိစိုးနေသလဲဆိုတာကိုလည်းတင်ပြပေးဖို့မှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ဂါဇာကမ်းရိုးနဲ့အစ္စရေးတောင်ပိုင်းမှာကျန်းဖက်မှုတွေတိုးလာတဲ့ပေါ်သူဆိုရင်လည်းကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တခုမှဖော်ပြထားပါတယ်ဒုံးကြီးတွေပြစ်ခတ်တာနဲ့မီးလောင်စေတဲ့ဆွန်တွေကိုတွေ့တင်တာခြံစည်းရိုးတစ်ချောင်းမှာရန်စားလှုပ်ဆောင်တာမျိုးတွေကိုရပ်ဆိုင်ဖို့ဟာမတ်စ်နဲ့တခြားပါလက်စတိုင်းနိုင်ငံတွေကိုကျွန်တော်တောင်းဆိုပါတယ်အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့ထိန်းသိမ်းလှုပ်ဆောင်ရပါမယ်လို့တွင်းမှုချုပ်ကစနေနေ့မှာပြောပါတယ်နောက်ထပ်တင်းမာမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်တွေကိုထိခိုက်စေမယ်ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေမယ်ဂါဇာကိုပါလက်စတိုင်းအာဏာပိုင်အဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်ဟာမတ်စ်လက်နက်ကိုင်အဖွဲ့ကသူတို့နဲ့အစ္စရေးကြားထိခိုက်ရစေရဖြစ်အောင်နိုင်ငံတကာကြောင်းဝင်စစ်ဆေးသူတွေကလှုံ့ဆော်ပေးလိုက်ပြီးလို့ကြေညာပြီးနိုင်ပိုင်းတွင်မှာပဲမစ္စတာဂူဒရက်စ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါဒါပေမဲ့အစ္စရေးဘက်ကတော့အပြစ်ရတယ်ဆိုတာကိုအတည်မပြုပါဘူး
စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအထောက်ကျိုးပတ်မှုအတွက်ပူးပေါင်းဆောင်ရွက်ရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့စနေနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြောင်းရုရှားအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်တောက်ကြနေကစီးရီးယားကိုစေဝါအကူအညီတစ်စီးတန်ချိန်ပေါင်း90ပြင်သစ်နိုင်ငံကပေးပို့ခဲ့တာဖြစ်ပါတယ်။စီးရီးယားအစိုးရထိန်းချုပ်ထားတဲ့ဒမတ်စကပ်စ်မြို့တော်စင်ချေဖုံးဖြစ်တဲ့ကိုတောင်အရှိတ်ဘက်ကိုတည်ယူပို့ဆောင်ရေးအတွက်ရုရှားကနေကူညီဆောင်ရွက်ပေးမယ်လို့သဘောတူညီပြီးခဲ့တဲ့နောက်ပြင်သစ်ကနေစေဝါအကူအညီတွေကိုပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုအရင်ကဧပြီလအထိတပုံတွေကထိန်းချုပ်ခဲ့တာပါ။စီးရီးယားအတွက်စေဝါပစ္စည်းအကူအညီတွေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပါဝင်တဲ့တန်ချိန်ပေါင်း90ကိုပြင်သစ်နိုင်ငံကနေရုရှားစစ်လေရင်ဟာစနေမနေ့အစောပိုင်းကတင်ဆောင်ပြန်တန်းခဲ့တာပါရုရှားနိုင်ငံသားဝင်ကြီးဆာဂျီလက်ဖရော့နဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတို့နှစ်ဦးလဲစီးရီးယားနိုင်ငံမှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲအချက်တဲဖြေရှင်းနိုင်ရေးဝိုင်းဝန်းကြိုးပမ်းဖို့ဆွေးနွေးခဲ့တယ်လို့လဲရုရှားနိုင်ငံသားဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်ခုံတော်ရေးဆိုင်ရာခွန်ကောက်တွေမကြသေးခင်ကတိုးမြင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာတူတက်မှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရုံးမူငွေဖွဲ့ IMF ကကမ္ဘာကောင်းဆောင်တွေကိုသတိပေးလိုက်ပါတယ်ဒီလိုနဲ့အမေရိကန်ကြားကုန်သွယ်ကူညီအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာလာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်ပြတ်မှာပဲ IMF ရဲ့သတိပေးချက်ထွက်လာတာပါ။လက်ရှိကြေညာထားပြီးသားကုန်သွယ်ကူညီကြောင်းကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးဘော်တရားမှုတွေကိုအသေးစိတ်ဖော်ပြထားတဲ့စင်ကာတာစောင်းကိုအာဂျင်တီးနားနိုင်ငံဘွေနိုစာရေးစ်မြို့မှာစီဝေးနေကြတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ကဗန်ဒါရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကိုတင်ပြမယ်လို့ IMF ကြီးကဲခရစ်စတင်လော့ဂတ်ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာတိုးတက်မှုက2018နဲ့2019ခုနှစ်တွေမှာ 3.9% ကျန်တို့ရောက်ဖို့ရှိပြီးကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေတိုးလာတာကြောင့်ဆိုးကျိုးဖြစ်စေမဲ့အန်ဒရီတွေတိုးလာတယ်လို့ G20 ဝန်ကြီးတွေတက်တင်ဆင်ထားတဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်
American သမ္မတ Donald Trump ကသူ့ရဲ့ရှေ့နေဟောင်းကနေပုဂ္ဂိုလ်ရေးဆိုင်ရာတယ်လီဖုန်းနဲ့ပြောဆိုချက်တွေကိုဖန်ယူထားတယ်ဆိုတာတမာရိုးကြမဟုတ်တဲ့အပြင်ဥပဒေနဲ့တောင်မညီဘူးလို့ပြောနိုင်ကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ရှေ့နေဟောင်း Michael Cohen က2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်အချိန်ကာလတွေမှာသူနဲ့ချစ်ကြိုက်ခဲ့မှုတဲ့ပလေးဘွိုင်း Morrell House ကို နှုတ်ပိတ်ခပေးဖို့အခြေအနေနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ပြောဆိုတိုင်ပင်ခဲ့တာကိုမြို့ဝက်စွာအတန်ဖမ်းယူခဲ့ကြောင်းဝန်ခံပြောဆိုချက်အပေါ်မှာသမ္မတကတုံ့ပြန်လိုက်တာဖြစ်ပါတယ်။တယ်လီဖုန်းအတန်ဖမ်းတိတ်ခွေဟာထရမ့်ရဲ့ရှေ့နေဟောင်းကိုဟန်ရုံးခန်းကိုဒီနှစ်အစောပိုင်းတုန်းကအစိုးရအာဏာပိုင်တွေဝင်ရောက်စီးနှင်းချိန်မှာတင်စီခဲ့တဲ့အချက်လက်စာရွက်စာရွက်နဲ့အီလက်ထရောနစ်မှတ်တမ်းအမြောက်အများတွေကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကိုဟန်ဟာသူ့ရဲ့တယ်လီဖုန်းပြောဆိုမှုမှန်သမျှကိုမှတ်တမ်းအဖြစ်ဖမ်းယူတင်စီထားလို့ရှိပါတယ်။နယူးယောက်ပြည်နယ်ဥပဒေအရလည်းနှစ်ဖက်လုံးသဘောတူညီမှုမလို့ပဲတစ်ဖက်ရဲ့သဘောတူညီချက်နဲ့စကားပြောဆိုမှုကိုဖမ်းယူမှတ်တမ်းတင်နိုင်တယ်လို့ခွင့်ပြုထားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9683ညာတိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
ဒီရီကနေတနင်္ဂနွေနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်15နှစ်ဆက်တဲ့ကြာဆင်းလာတာကို AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်ဟာ2000ပြည့်နှစ်ကပြင်းထန်ခြင်းအပြင် 19,800 ကနေပြီးခဲ့တဲ့2019ခုနှစ်မှာ 11,000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2000ခုနှစ်မှာဖျက်မြခြင်း 14,800 ကနေ2019ခုနှစ်မှာ 6,900 အထိထပ်ဝက်ကျော်ကျဆင်းသွားပါတယ်။ HIV ရောဂါပိုးရှိသူအရေအတွက်စုစုပေါင်းကတော့2014ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အကြောင်းလည်းမရှိပဲဖျက်မြခြင်းအပြင်လူပေါင်း 22,000 ရှိပါတယ်။ ERD ဆေးဝါးရရှိသူ HIV AIDS ရောဂါတဲ့အရေအတွက်ဟာလည်း9နှစ်တွင်90ရာခိုင်နှုန်းကျော်တိုးတက်လာပြီး2010ပြည့်နှစ်မှာရောဂါတဲ့အရေအတွက်စုစုပေါင်းရ14ရာခိုင်နှုန်းပဲ ERD ဆေးကိုရခဲ့ရတာက2019ခုနှစ်မှာ66ရာခိုင်နှုန်းတိဆေးဝါးရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ်။ HIV AIDS ရောဂါတိုက်ဖျက်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဖြစ်ဖော်ပြထားတဲ့ထဲမှာအာနေဘီတိတ်ကိုရှုပ်ထွေးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရမုံငွေတွေတိတိကျကျလျှော့ချဖြတ်တောက်ပစ်တာနဲ့မြန်မာနိုင်ငံမှာလူသားအရင်းနဲ့ကျော်နေတာတွေပါဝင်ပါတယ်။
လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့ Rohingya လူနည်းစုအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးသဘောတူညီချက်တွေကိုချိုးဖောက်ခဲ့ကြောင်းဥပဒေကျွမ်းကျင်သူတွေကပြောပါရယ်ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ Rohingya ဒုက္ခသည်9သိန်းကျော်ထဲမှာတဝက်ကျော်ဟာကလေးတွေပဲဖြစ်ပါရယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့ရဲ့အစီရင်ခံစာရီရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာတွေကိုမီးရှို့မှုနှင်းပန်းနှိပ်စက်မှုစတာတွေကိုမြန်မာလုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ရဲ့ဆွဆွဲချက်တွေစတာတွေကိုနော်ဝေးအခြေစိုက် Save the Children အဖွဲ့ကြီးကငှားရမ်းခဲ့တဲ့ဥပဒေရေးရာကျွမ်းကျင်ပညာရှင်တွေကနေသုံးသပ်လေ့လာခဲ့တဲ့ချက်တွေရတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအချက်တွေက2019ဩဂုတ်လကရဲလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့မှုပေါ်မြန်မာအစိုးရရဲ့တံပြန်နှိမ်နှင်းမှုမှာရိုဟင်ဂျာတွေပေါ်ဆက်လက်ရှိနေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အတူကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးတွေကအ ਨੇ စုံအချက်9ချက်ကိုချိုးဖောက်ခဲ့တယ်လို့ဆိုပါတယ်။ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရရောစစ်တပ်ဘက်ကပါတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစနေနေ့ကအမေရိကန်နဲ့တရုတ်ကိုစန့်ကျင်ဆန္ဒပြသူတွေနဲ့အဓိယုံမြင့်ကြီးရဲတပ်ဖွဲ့အကြားအမေရိကန်တရုတ်နာမှာရုံးဝင်းဆန်ခါဖြစ်ကြပါတယ်။အမေရိကန်နဲ့တရုတ်လိုပြည်ပအင်အားကြီးနိုင်ငံတွေကနေဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့သမ္မတရိုဒီဂိုဒူတာတေကပြက်ကွက်တဲ့ဆိုပြီးလူတရာကျော်စုဝေးပြီးတော့ကန့်ကွက်ဆန္ဒပြကြတာပါ။ဖိလစ်ပိုင်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေချထားတာတောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုမှာသမ္မတဒူတာတေအစိုးရကရေးယူလှုံ့ဆော်မှုပြက်ကွက်တာတွေကိုဆန္ဒပြသူတွေကအထူးထောက်ပြကြပါတယ်။မနီလာမြို့တော်ကတရုတ်ကောင်စီဝန်ရုံးရှိမှလည်းစနေနေ့အစောပိုင်းကဆန္ဒပြကြပါတယ်။သမ္မတဒူတာတေတနင်္လာနေ့မှာတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့ရှိနေချိန်မှာပဲဒီဆန္ဒပြပွဲတွေဖြစ်တာပါ။သမ္မတဒူတာတေကသူ့ရဲ့မိန့်ခွန်းထဲမှာသူ့အဆိုရလက်ထက်အောင်မြင်တိုးတက်မှုတွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။
ကွန်ပျူတာအင်တာနက်ကနေအချက်လက်ခိုးယူသူတွေဟာစင်ကာပူအစိုးရရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုထိုးဖောက်ယူခဲ့ကြပါတယ်။ဝန်ကြီးချုပ်အတွက်ဆရာဝန်ရဲ့ဆေးညွှန်းမှတ်တမ်းအပါအဝင်လူနာပေါင်းတသန်းခွဲရဲ့အချက်လက်တွေကိုခိုးယူနိုင်ခဲ့တာကြောင့်စင်ကာပူနိုင်ငံအတွက်အစိုးဆုံးပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေချိုးဖောက်ခံခဲ့ရတာဖြစ်တယ်လို့စင်ကာပူအစိုးရကပြောပါတယ်။ဒီလို Cyber Internet ကနေတိုက်ခိုက်ခဲ့တဲ့ Hacker တွေဟာဘယ်သူတွေလဲ၊နောက်ွယ်မှာဘယ်သူတွေရှိတယ်လဲဆိုတာကိုတော့စင်ကာပူအစိုးရကတစုံတရာပြောဆိုခြင်းမရှိသေးပါဘူး။ ဒါပေမဲ့လို့ကျန်းမာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနှစ်ခုရဲ့ပူးတွဲကြေညာချက်မှာတော့ဤပညာအရာတိတ်ပြီးအစင်းမြင့်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်။ကွန်ပျူတာအင်တာနက်ကနေချက်လက်ခိုးယူသူတွေဟာ2015မေလ1ရက်နေ့ကနေဒီနှစ်ဇူလိုင်လ4ရက်နေ့အထိအချိန်ကာလအတွင်းကုသခဲ့တဲ့လူနာတွေရဲ့မှတ်တမ်းတွေကိုခိုးယူနိုင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီထဲမှာစင်ကာပူနိုင်ငံကိုလာရောက်ဆေးကုသသူတွေရဲ့မှတ်တမ်းတွေလည်းပါဝင်တယ်လို့ဆိုပါတယ်ရှင်။
ထေတန်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းပြည့်ဝချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးတော့ဒီထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်ရအောင်ပါ။ထိုင်းမြန်မာနယ်စပ်တက်ခရိုင်မေလမမေလချောင်းဒီအပါဝင်မြို့နယ်၄မြို့နယ်မှာရေဘေးတင်နေရတဲ့အခြေအနေအရေးပေါ်အခြေအနေထုတ်ပြန်ထားရပြီးထိုင်းကယ်ဆယ်ရေးလုပ်ငန်းတွေအစဉ်နဲ့ပြင်ထားပါတယ်။အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့မြန်မာရှေ့ပြောင်းအလို့သမားတွေရဲ့တဲအိမ်တွေကတော့အလုံးလိုက်မျောကုန်ပါပြီးပစ္စည်းတွေတော့မတည်နိုင်ပဲလွတ်ရာကိုပြေးကြရတယ်လို့ဆိုပါတယ်။အဲ့ဒီကနေပြီးတော့ VOA သတင်းတော့မအေးမှာသတင်းပေးပို့တာတော့နားဆင်ပါ
။မိုးများတာတောင်ကျရည်တွေကြတာတောင်ရင်းမြေရည်တွေတိုးလာတာတွေကြောင့်ထိုင်းနိုင်ငံတက်ခရိုင်တွင်းကမြို့နယ်လေးမြို့နယ်မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးအကူအညီတောင်းနိုင်တဲ့ဖုန်းလိုင်းတွေနဲ့191ကိုဆက်နိုင်တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုထားတာပါထိုင်းနိုင်ငံသားတို့ပြောပြတာကတော့
မြေကြီးတွေတောင်ပေါ်မြေကြီးတွေပျော်ကြမယ်လို့ပြောတော့လူလေလည်းဆက်လာလို့လည်းမရမကြောက်တော့ဘူးအရေးပေါ်ဖြစ်လက်ခံကြရတယ်ဆိုတော့မစရင်လေးနိုင်ကြလို့အဲ့လိုအချင်းချင်းတို့လောက်ထားပြီး
အခုလောတယ်မှာတော့ချေပြောင်းမြန်မာအလုပ်သမားတွေနေထိုင်နေတဲ့တဲအိမ်တွေပါမျောပါသွားတာကြီးရှိနေတဲ့အတွက်မြန်မာအလုပ်သမားတွေကတော့ဘေးလွတ်ရာကိုရွှေ့ပြောင်းကြရပါတယ်။ထိုင်းကယ်ဆယ်ရေးတွေကကူညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့လည်းဆိုပါတယ်
။အဲတဲပုံလေးမျောတယ်လေ။ဆရာလူလေးနေစီကမကြည့်ရဟလား။အဲဟိုမဲလမတ်ကကမှာတော့ဆိုရင်အလုပ်သမားလေးဘာမှဗီတာမင်များပေါ့နော်။အိမ်လေးသူတို့ကလက်ကွက်အလုပ်လုပ်တတ်ကြမှာလား။ကဘာမေးဆက်ကျိုးအင်းလက်ကလည်းနေတယ်လေအဲ့ဒါတကူညီသေးတော့ဗော
ထိုင်းမြန်မာနယ်စပ်မှာတော့အခုလိုမျိုးတောင်ကျရေကျတာတွေရေကြီးတာတွေကတော့မကြခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့၄နှစ်လောက်တုန်းကတော့တောင်ကျရေတွေရုတ်တရက်ကျလာတဲ့အတွက်ရွှေပြောင်းမြန်မာမိသားစုတွေကကလေးတွေမျောပါတေဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင
်ဒါတော့ထိုင်းအခြေဆိုင်ဗီရီသင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံကကဒီထိတ်တန့်ရောက်နေတဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ပါကစ္စတန်နိုင်ငံရဲ့နာမည်ကြီးခရစ်ကတ်အားကစားသမားအဖြစ်ကနေနိုင်ငံရေးသမားဖြစ်လာတဲ့အီမရန်ခန်းဟာပါကစ္စတန်ရဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပြီးဝန်ကြီးချုပ်ဖြစ်လာဖို့ရှေ့ကနေတစ်ပြေးနေပါတယ်။ဒါပေမဲ့ဗိုလ်တုနေ့ကျင်းပမဲ့ရွေးကောက်ပွဲမှာအဲ့ဒီမတိုင်ခင်အတွင်းပါကစ္စတန်စစ်တပ်ကအီမရန်ခန်းရဲ့ PDI ပါတီအနိုင်ရအောင်ဝင်ရောက်နှောက်ယှက်တာတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါ။ VOA သတင်းတော့အယက်စကူပြပို့တဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပ
ါ။အစ်မန်ခန်းဟာသူ့ရဲ့ PDI ပါတီလူလူထောက်ခံမှုရဖို့အတွက်သူဟာပါကစ္စတန်နိုင်ငံတဝမ်းကိုနေတိုင်းသွားရောက်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။အသက်65နှစ်ရှိဖြစ်တဲ့အစ်မန်ခန်းဟာဗြိတိန်နိုင်ငံအောက်ဆိုတက်ကတူမှာပညာသင်ကြားခဲ့ပြီးတော့သူ့ကိုပညာတတ်တွေလူငယ်တွေအပါအဝင်လူအများပြားကလာရောက်ထောက်ခံကြပါတယ်။အခုနောက်ဆုံးလူလူစစ်တမ်းတွေအရတော့ခန်းရဲ့ PDI ပါတီဟာရဒူကနေပြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းနဝတ်ရှာရစ်ရဲ့ PMLN ပါတီနဲ့အကြိတ်အနဲသူမသားကိုမသားဖြစ်နေပြီးပါကစ္စတန်ပြည်သူ့ပါတီ PPP ထက်တော့အတော်လေးကိုအသာစီးရထားပါတယ်။ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့အင်မရန်ခန်းပြောတာကတော့
It's the best I have ever been prepared
ရွေးကောက်ပွဲဝင်ပြိုင်နေတဲ့20နှစ်အတွင်းဒီဒီချင်းကကျွန်တော်တို့အကောင်းဆုံးပြင်ဆင်ထားပါတယ်။ဒါအောင်ကျွန်တော်တို့မှအရင်ကောင်းတဲ့ခွင့်ရေးရှိတယ်လို့ထင်ပါတယ်
။ခန်းကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးအတွင်းမှာအစိုးရရဲ့အောက်ခြေလိုက်စားမှုတွေကိုတိုက်ဖြတ်ဖို့စင်ရဲမွဲတင်မှုရှင်းချရေးအစီအစဉ်တွေချမှတ်ဖို့ကျန်းမာရေးနဲ့ပညာရေးအခြေအနေထိုးတက်အောင်လုပ်ပြီးလူမှုပူလုံရေးအကူအညီတွေတင်ချပေးနိုင်တဲ့နိုင်ငံဖြစ်အောင်လုပ်သွားဖို့ကတိတွေပေးထားပါတယ်။မနေ့တုန်းကတော့ပါကစ္စတန်တရားရုံးချုပ်ကနဝတ်ရှာရစ်ကိုယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်ခန်းရဲ့နိုင်ငံရေးကံကြမ္မာလဲတက်လာခဲ့တာဖြစ်ပါတယ်။အင်မရန်ခန်းဟာစစ်တပ်နဲ့ပေါင်းပြီးတော့သူ့ရဲ့ပြိုင်ဘက်တွေပေါ်မှာနိုင်ငံရေးအရွယ်ချက်ရှိတဲ့အောက်ရီလိုက်စားမှုတွေတရားစွဲနိုင်အောင်လုပ်နေတယ်လို့နဝတ်ရှာရစ်ရဲ့ပါတီနဲ့တခြားအဖွဲ့တွေကတော့ဆွဆွဲပါတယ်။ခန်းကတော့ဒါကိုညှဉ်းဆိုလိုက်ပြီးတော့နဝတ်ရှာရစ်ဟာသူနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ကောလာဟာလတွေထုတ်ပြန်နေတာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။နဝတ်ရှာရစ်ရဲ့မိကုံးထုတ်စရာပြည်ပပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးပြည်ပကုမ္ပဏီတွေကထုတ်ပြန်ခဲ့တာသာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံပိုင်ကုမ္ပဏီတွေကထုတ်ပြန်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်
So once his name came in the Panama leagues and then
eventually tuna me Panama scene ma pa la bi ai ga ni rupin ngwe billion paw mya so a ri lai sa mu pi ba ma ngwe me khwa cha mu ni ne pi lan cha ma khan ga ya ba chano wa tu o tia swa bi nan nai da cha tu na patat lo Pakistan sit ta ga lyo wet pu aw chan si ni de so lo pon sa myu a pi tin ni ba de chano wo le di lo lyo wet chan si de ma pa de lo tin ni ja ba de
ဒါမဲ့လည်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေဘက်မှာလည်းစစ်တပ်ကနိုင်ငံရေးကိုပုံဖော်တည်ဆောင်နေရဲဆိုတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်လာနေပါတယ်
။ Which is the most intensely contested.
ဒါကကျွန်တော်တို့ပါကစ္စတန်သမိုင်းမှာအကျိတ်အနေဖြစ်ဆုံးရွေးကောက်ပွဲဖြစ်သလိုအမြင့်ပတ်ဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။လက်လက်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်ကျွန်တော်တို့အနေနဲ့အရန်ဆိုးရိမ်မိပြီးတန်လျာလည်းအလွန်ဖြစ်မိပါတယ်
။ We believe that the political engineering
ဒီရွေးကောက်ပွဲမှာသူတို့လိုချင်တဲ့ရလဒ်တစုံတရာရအောင်လို့စစ်တပ်ကပုံဖော်တည်ဆောက်နေလို့ကျွန်မယုံကြည်ပါတယ်
။ပါကစ္စတန်စစ်တပ်ကအင်မရန်ခန်နိုင်ရအောင်အကူအညီတွေပေးနေတယ်လို့ဆွဆွက်ချက်တွေရှိနေပေမဲ့သူရဲ့အောက်ကြီးလိုက်ဆောင်မှုတိုက်ဖျက်ရေးလှုပ်ရှားမှုကတော့အပြောင်းလဲကိုတောင်းဆိုနေတဲ့ပါကစ္စတန်လူငယ်တွေကြားမှာကြဲကြဲပြက်ပြက်လက်ခံလာနေကြပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးကိုရန်နိုင်ပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။တရားဝိရဆိုင်ရာဘ ഹു သုတပြန်ပွားဖို့တရားရေးဌာနကကြိုးပမ်းနေပါတယ်။ဒါပေမဲ့ဥပဒေကဘယ်လိုအကာအကွယ်ပေးပြီးတရားမျှတမှုရအောင်ဘယ်လိုလုပ်နေလဲဆိုတာကိုပြနိုင်ဖို့လိုပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်။
တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြင်ပြောင်းလဲရေးဟာ NLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှိနေကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာတောင်းဆစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါလေ။ပြည်သူ့ကိုအကျိုးပြုတဲ့တရားတဲ့ဥပဒေကျင့်သုံးမှပြည်သူ့ဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။အငြင်းပွားမှုကိုဖြစ်ရှင်းရမှာပြည်သူလူထုအများစုကဒလိထုံးစံဟောင်းကိုသာသုံးနေတာမူတရားစီရင်ရေးစနစ်ကိုမိခိုအားထားမှုလဲနေတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံရတယ်လို့ရှင်းနေကြုတ်ကလည်းပြောပါတယ်။တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမဲ့တိရောက်မှုမရှိသေးဖြစ်နေပါတယ်။ဒီကိစ္စမှာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာဟာအဓိကအခက်အခဲဖြစ်တယ်လို့ရှင်းနေကြုတ်ကပြောသွားပါတယ်။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆွဲပုဂ္ဂိုလ်ဆွဲကိုမကျော်လွှားနိုင်ဘူးလို့ဆိုပါတယ်။တရားမျှတအောင်လက်တွေ့လုပ်ဖို့ခက်ခဲနေတဲ့သဘောဖြစ်ပါတယ်
။ British Council ရဲ့ My Justice အဖွဲ့ကလည်းတရားမျှတမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကို March လကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း 3,500 ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်သုတေသနပြုမှုဖြစ်ပါတယ်။တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွမ်းမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်။ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ရေးဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်။ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေလဲဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါတယ
်။တရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတွန်းရင်ခရီးမရောက်ဘူးလို့ပြည်သူဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးပဲဒီလူတွေဟာတရားစီရင်မှုပြည်ပြင်းရေးမှာမပါဝင်သေးဘူးလို့ညင်ရပါတယ်။အမြင့်ပွားမှုကိုဖြစ်ရှင်းရမှာဖေမှုယာယီမှုရမီရဖာနဲ့ရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းကြပါတယ်။ဒီနေရာမှာရက်ကျေးအုပ်ချုပ်ရေးမှုဟာအလွန်အရေးပါနေပါတယ်။ရဲကိုတန်ရမယ်အမှုဟုတ်မဟုတ်ရက်ကျေးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီမဲ့သူတို့ရဲ့လုံလီးလုံထုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်။အကျေးပြတနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးငွေစည်းရင်းနဲ့မှတ်ပုံတင်ပြတနာကဒုတိယအများဆုံးဖြစ်ပါတယ်။လေယာဉ်မြေမှတ်ပုံတင်ပြတနာကတော့ဆယ်ရာခိုင်နှုန်းသာရှိပါတယ်
။အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိပုံမရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်။အကျေးပြတနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့် ဖြည့်ရှင်းဖို့စူးစမ်းကြပါမယ်။ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်းလန်းဖြစ်နေတာတွေကများနေပါတယ်။ညီယာနဲ့မှတ်ပုံတင်ပြဿနာကိုသာဖြည့်ရှင်းဖို့ပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်။တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့စူးစမ်းအားထုတ်ရမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြည့်ရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်။တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစည်းဝါးရေးလိုအပ်ချက်တွေကိုတရှိသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှာဖော်ပြပါဗျ။တနည်းဆိုရင်တော့နီလန်းတစ်ခုတည်းနဲ့ပြဿနာအလုံးကိုဖြေရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်။ဒါကြောင့်မို့အငင်းပွားမှုနဲ့အခြားအမှုကင်းတွေကိုဖြေရှင်းရမှာတရားစီရင်အပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းစိတ်ဆက်ဆောင်ရွက်တယ်လို့ My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။အသိပညာအလုံးလိုက်ကြတဲ့ခြေလက်ပြည်သူတွေကတော့ဥပဒေတို့လူခွင့်ရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံရတာကိုလည်းသိနိုင်ဖို့ကြက်ခဲပါပဲ။ဒါလို့လူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါပဲ။ဥပဒေဆိုင်ရာဗဟုသုတပြန်ပွားအောင်တရားစင်ရေးအဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါပဲ။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပါနိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါပဲ။တရားမျှတမှုဟာဒီသံသရာအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပါလေ။ပြည်သူလူထုဟာအငင်းပွားမှုနဲ့အမှုအခွင့်တွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါလေ။ဒါကြောင့်ဘက်လိုက်မှုကင်းရှင်းပြီးယုံကြည်ကိုးစားနိုင်တဲ့မရိတ်တင်လျော်တဲ့လူသားများကိုစစ်သုံးပင်ကြောင်း My Justice ရဲ့မနာအစီရင်ခံစာမှာဖော်ပြထားပါလေခင်ဗျာ။
ဒါတော့ဥောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အပြီးမှာတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American စာကန်တမှာမြန်မာနိုင်ငံလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
mend fences
ဖြစ်ပါတယ်စာလုံးပေါင်းက M E N D men ကပြတ်တာကိုပြန်ပြင်းတာ F E N C E S fences ကခြံစည်းရိုးတွေဖြစ်ပြီးစစခုံးရဲ့တရိုက်ဒီဘက်ကတော့ပြတ်နေတဲ့ခြံစည်းရိုးကိုပြန်ပြင်းတာဖြစ်ပါတယ် idiom ဆိုရယ်တဝိုက်ဒီဘက်ကတော့မတည့်တဲ့လူရန်ဖြစ်ထားတဲ့လူစကားများထားတဲ့လူနှစ်ဦးကြားပြန်ကြေးအေးတာကိုဆိုလိုတာဖြစ်ပါတယ်နှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်တာငြိမ်းချမ်းရေးရအောင်လုပ်တာကျမတို့မြန်မာစကားရဆိုရင်တော့အတိတ်ကဖြစ်ပျက်ခဲ့တဲ့အခဲမကြေမှုတွေကိုတင်ပုံးချေတာယုံကြည်မှုပြန်တည်ဆောက်တာမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးကိုမကြာသေးမီကသူ့ရဲ့ဥရောပခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘရပ်ဆဲလ်စ်မှာရောက်ရှိစဉ်နေတိုးမဟာမိတ်အဖွဲ့ဝင်တွေကိုစစ်သုံးစိတ်နဲ့ပတ်သက်လို့ဝေဖန်တာဗြိတိန်ကိုလည်းဥရောပသမဂ္ဂကထွက်တဲ့ Brexit နဲ့ပတ်သက်လို့ဝေဖန်တာဝန်ကြီးချုပ်ထရီဇာမေကိုလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကသူထဲတော်ပိုရည်ချင်းရှိတယ်လို့ပြောခဲ့တာတွေအတွက်တနိုင်ငံခေါင်းဆောင်ကြားဖူထစ်တွေရှိခဲ့ရမှာထရမ့်ဗြိတိန်ကိုသွားရောက်လက်ပတ်ချိန်မှာတော့သူတို့နှစ်ဦးကြားဆက်ဆံရေးပြန်ပြည်လည်စေဖို့ကြိုးပမ်းခဲ့တဲ့အတွက်ကြောင့် Christian Today သတင်းစာကြီးက Trump and May struggle to mend fences after president's attack ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary and her friend are trying to mend their fences after their big fight.
Mary နဲ့သူတင်ရင်ကြာအကြီးအကျယ်ရန်ဖြစ်ခဲ့ပြီးတဲ့နောက်ကြည်အေးဖို့ကြိုးစားနေကြတယ်လို့ကြီးပေးရပါတယ်။ဥမာအောင်နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Mary and her friend are trying to mend their fences after their big fight.
ခုစလေတင်ပြပေးမှာကတော့
The ball is in your court.
ဖြစ်ပါတယ်ဆာလုံးပေါင်းကT H E the B A L L the ball ga bolo I S is ga shira I N I nga che ma Y O U R yo C O U R T your court ga tin bet ga gaza kwin phit bi sakru khun ye dai yai de be ga bolo ha tin bet gaza kwin go yauk ni da phit par de di i thong ga tennis a gaza di ga ni sin tet la da ba tennis yai ya ma de phet ga yai lite bolo ha ko be yauk la de su yin bolo go pyan yai nai mu ga bolo ရောက်နေတဲ့ဘက်မှာကြနေတဲ့တင်းနစ်အကစားသမားရဲ့အတော်ဝင်ပဲဖြစ်ပါတယ်။ idiom ဆိုရယ်တော်ဝိုက်ဒီဘေကတော့နေစဉ်ဘွားမှာတစ်ဖက်ဖက်ကတစ်ခုခုလှုပ်ပေးလိုက်ပြီးဆိုရင် ချစ်ဆက်နိုင်မှုကကျန်တစ်ဖက်ကကိုကြတဲ့တာဝန်ကိုယူလန်ရမယ်သဘောမျိုးဖြစ်ပါတယ်။တနည်းတော့ကိုဘက်ကလှုပ်ပေးလိုက်ပြီးအလုပ်ဖြစ်ဖို့တုံ့ပြန်မှုကတစ်ဖက်ရဲ့အလှည့်ကြပြီဆိုတာပါပဲ။ဒီအတွက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟဲလ်ဆင်ကီမှာတွေ့ဆုံကြပြီးသတင်းစာရှင်းလင်းပွဲကျင်းပရမှာကမ္ဘာဖလားဘောလုံးပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့ပေါ်ရုရှားကိုသမ္မတထရမ့်ကချီးကျူးခဲ့ရမှာပူတင်ကလည်းအမှတ်တရအဖြစ်ကမ္ဘာဖလားဘောလုံးတစ်လုံးကိုပြက်ဆောင်ပေးရင်းနဲ့ The ball is in your court to be ပြောခဲ့တာဖြစ်ပါတယ်။သူဆိုလိုတာကတော့2026ခုနှစ်မှာအမေရိကန်မှာကမ္ဘာဖလားဘောလုံးပွဲကျင်းပမှာမို့အောင်မြင်အောင်လှုပ်ဆောင်မှုကအမေရိကန်ရဲ့အလှည့်ကျပြီဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ဒီသုံးနှစ်ပတ်သက်လို့ Fox News သတင်းစာမှာ Putin gives Trump a World Cup soccer ball tells him now the ball is in your court လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I've offered more than the asking price for his home. Now the ball is in his court.
ကျွန်တော်ကသူ့အိမ်အတွက်သူတောင်းတဲ့စီးတဲ့ပိုပြီးကန်းကန်းထားတယ်။ကျွန်တော်ကန်းလန်းချက်ကိုတုံ့ပြန်ဖို့ကတော့သူတာဝန်ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။
I've offered more than the asking price for his home. Now, the ball is in his court. Come out swinging.
C-O-M-E, come, O-U-T, out, come out, ga, apingo, twelada, S-W-I-N-G-I-N-G, swinging, lueda, yena, pibi, zazu, hume, daya, diwegaro.လွယ်ပြီးရင်းပြီးအပြင်ကိုထွက်လာတာဖြစ်ပါတယ်ဒီအတွက်ကလက်ဝေးပွဲတွေမှာရှင်ပြိုင်ထိုးတက်ကြတဲ့လက်ဝေးသမားနှစ်ဦးအနေနဲ့ပွဲစားဖို့ကြိုးပမ်းတဲ့အဝင်မှာလက်အိတ်ဝတ်ထားတဲ့လက်သီးနှစ်ဖက်ကိုလက်ဝေးထိုးဖို့ဟန်တပင်ပြင်းနဲ့ကြိုးပမ်းရလေထဲဝင်လာတဲ့ပုံရိပ်ကနေဆင်းသက်လာတာဖြစ်ပါတယ် ADM ဆွေတော်ပိုက်ဒီဘဲကတော့ပြန်ဖြစ်ဖို့ဟန်ပင်လာတာထိတ်တရင်ဆိုင်ဖို့အတွက်မောင်းတင်လာတာကျမတို့မြန်မာမှာတော့တဲ့တိလက်မောင်းတန်းပြီးထွက်လာတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအတုံးကိုပြီးခဲ့တဲ့သတင်းပတ်ကဟဲလ်ဆင်ကီမှာကျင်းပခဲ့တဲ့ NATO ထိပ်တီးညီလာခံမှာထရမ့်ကစစ်သုံးစီထဲဝင်မှုနဲ့ပတ်သက်လို့ဥရောပရှိ NATO အဖွဲ့ဝင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကတ်ကလည်းရုရှားရဲ့ရေနံလောင်းရေအောက်မှာရောက်နေတယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အတွက်ကြောင့်လေ The Politico သတင်းစာမှာထရမ့်comes out swinging at NATO summit လို့ရေးသားခဲ့တာဖြစ်ပါတယ်ဒီဆုံးနဲ့ပတ်သက်တဲ့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The opposition party candidate came out swinging to deny the reports of corruption
အထက်ခံပါတီကိုယ်စားလှယ်တောင်းကသူအခရီးလက်စားမှုနဲ့ပတ်သက်တဲ့သတင်းတွေကိုညှဉ်းဆို့ဖို့အတွက်လက်သီးလက်မောင်းတန်းပြီးထွက်လာခဲ့တယ်လို့ဒီပေးရပါတယ်
The opposition party candidate came out swinging to deny the reports of corruption. Mend fences. The ball is in your court. Come out swinging.
ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လလာတန်းတင်ဆက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာပဲဖြစ်ပါတယ်ဒီလိုအင်္ဂလိပ်သင်ကန်းစာတွေကို VOA ရဲ့မနက်ခင်းပိုင်းရေဒီယိုအစီအစဉ်တွေမှာ Facebook ကနေတဆင့်လဲစောင့်မျှော်နားဆင်နေပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်စာရိတ်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့ဒီအမေရိကန်ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့မနေ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမ်းမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားဖို့ရှိပါတယ်မုတ်တုံမိုးရာသီမှာဘေးအန္တရာယ်ကြုံပြီးမြန်မာပြည်သူတွေအသက်အသေးကြီးဆုံးရှုံးရတာရှိပါတယ်ဒီလိုဖြစ်ရတဲ့အပေါ်ဘယ်လိုကာကွယ်နိုင်ကြမလဲဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လင်ဦးကအစီအစဉ်ဆွေးနွေးတင်ဆက်ထားပါမှာ
မင်္ဂလာခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မိုးရွာသီကာလနှစ်တိုင်းကြုံနေရတဲ့မတော်တဆမှုတွေဘယ်လိုရှင်းရမလဲဆိုတာကိုဆွေးနွေးကြမှာပါကြားရခြင်းတော့ပဲဒီကချင်းပြည်နယ်ကဒီ6ဆင်းတွင်းမှာဆိုရင်မိုးကြီးမြေပြိုလို့တေချာချေချာတာတွေဒီရန်ကုန်မြို့ကရေရှမ်းနေတဲ့လမ်းပေါ်မှာပဲကလေးတယောက်ဓာတ်လိုက်ထိဆုံးခဲ့ရတာမျိုးတွေလို့ကြေကွဲစရာဖြစ်တဲ့နှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိနေတယ်လဲကာဝယ်လို့ရနိုင်ရသားနဲ့ဒီလူသက်တွေဆုံးရှုံးနေရတဲ့အဖြစ်မျိုးတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီကဆွေးနွေးတာမှာဖြစ်ပါတယ်ဆိုတော့အခုရင်ဆုံးကတော့ကျွန်တော်တို့ဒီကိုပေါပင်နိုင်ဆွေးနွေးမဲ့ပုံကိုလေးလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီဖားကတ်မြွန်းတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးတင်စိုးအရင်သဘောထားကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမချသေးခင်တုန်းကပဲဒီလုံခင်းမှာတောင်းတနေနေပြေးကြပြီးတော့လူတွေသေးကြတယ်ဒီမတိုင်ခင်မှာတုန်းကလည်းပဲရေချင်းမြေပြိုလို့သေးရရှိတယ်ဆိုတော့ဒီလိုကချင်ဘက်မှာဒီ6ဆင်းနှင်းနေဘက်မှာဒီသေးရကြည်ရပြီးကြားလုံးလို့အခုဆိုရင်တာမန်ကိစ္စလုံးတော့ဖြစ်နေပါပြီဆိုတော့ဒါရီကဒီကချင်ဘက်မှာဖြစ်နေရတဲ့ကိစ္စတွေကအဓိကဘလို့အကြောင်းတွေကြောင့်ဖြစ်ရလဲဆိုတော့ဥတင်ဆိုနည်းနည်းပဲအရင်ရှင်းပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာမြေပြိုတဲ့ကျွန်တော်ဒီမှာစစ်တော်ဖြစ်သွားတာကြီးကတော့အတံခွေကံပြူကြတာပေါ့ဗျာအရင်ကတော့ဖြစ်ခဲ့တဲ့ကိစ္စတွေကတော့အမီသာဝန်ပြူတာလည်းပါတာပေါ့ဗျာအခုကဒါဒီဖြစ်ခဲ့ရဆိုတော့ညမှာလည်းအခုကျွန်တော်တို့အဲ့ဒီအခုမိုးရည်ဆိုလို့ရှိရင်ကျွန်တော်တို့ဒီကြောက်စင်းချင်းဒီလောက်ွက်တရားလေးတို့တွန်းလာကြနေကြအဲ့လောက်ွက်တရားဒီညာနေရာတွေကြောက်ပါလားအလုံးညာလာကြတဲ့ခါမှာအဲ့ဒီလက်လက်သွားတဲ့နေရာတွေမှာကျွန်တော်တို့ဒီမှာသပိုင်းတနိုင်ပြုခေါ်ကြတဲ့နော်ကျွန်တော်ဒီတာကနေနော်အဲ့ဒီယူနီဖေးတရားတွေမှာဝင်ရောက်ပြောမှပြုခေါ်ကြတာရှိပါတယ်ကျွန်တော်ပြုခေါ်ကြတဲ့ခါမှာကျွန်တော်တို့ကအဲ့ဒီလက်ချင်းလို့ခေါ်တော့ဗောဗျာဒီတာကနေရာလက်ချင်းကျွန်တော်တို့ဒီတမ်းနေနေတူကြလာရှိတယ်ကျို့လို့ကျွန်တော်ဒီမှာဒေတာကောခန်းလို့ခေါ်တဲ့နော်ကျွန်တော်ဒက်စီနေဆက်လေးနဲ့ဆောက်ထားတဲ့အဲတူတဲ့ဆက်လေးနဲ့ပြီးကြလာရှိတယ်အဲ့လိုတူကြတဲ့နေရာမှာနော်ကျွန်တော်ဒီကုမ္ပဏီတွေလုပ်တော့မှအဲကြံထားခဲ့တဲ့နော်ကျွန်တော်ဒီကဘာကြီးတွေမဆောက်တဲ့ကဘာကြီးချို့ချင်းနဲ့ဆင်ပေ900နဲ့ကြအဲ့ဒီရှင်းကြီးအဲ့ဒီရဲ့ရှင်းကြီးတွေကဘာကြီးမှာနော်ကျွန်တော်တို့ဒီအဲဘောကနေစပြီးတူချလာအဲ့လိုတူချလာတဲ့အခါကျတော့ကုန်ဒီတူးစင်ကလေးကသူတို့မိုင်းတွေကိုတုံးချလာခဲ့တဲ့ခါကျတော့အဲ့ဒီမှာရှိတဲ့မြေလွာတွေဟာဟလာကျွန်တော်တို့ဒီအကွဲချောင်းတွေကဖြစ်နေခဲ့တယ်။အဲ့လိုဖြစ်နေကြတယ်ဟောမွေးလာကြီးရောက်လာတဲ့ခါကျတော့ဒီအကွဲချောင်းတွေကိုရေဝင်ကြေးဝင်မှာခုနလို့ကျွန်တော်တို့တောင်းကြမှာဒီတပိုင်းတိုင်းတောက်ပြကြတဲ့ခါကျတော့အဲ့ဒီကနေလို့ဟလာအကွဲချောင်းတွေအပြင်နော်ဒီကတူးချမှုတွေဖြစ်လာပြီးတော့မှခုနမျိုးနော်ကျွန်တော်တို့စိတ်မကောင်းကြရအဖြစ်ပြဆိုးတွေဖြစ်လာတာဖြစ်ပါတယ်ဟုတ်ကဲ့
โอเคဆောက်ကဲဆိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့ခြေရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့တင်းစားဆရာဦးတီယာသွေးလေးလိုင်းပေါ်မှာရှိနေပါတယ်ဆိုတော့ကိုတီယာသွေးရေကျွန်တော်တို့ဒီလိုရန်ကုန်လိုမြို့ကြီးမှာတော့ရေကြီးတာနောက်ဆက်တွဲဖြစ်နေတဲ့ဓာတ်လိုက်တီယာမျိုးတွေလို့သတင်းတွေကအခုဆိုမကြမ်းမချကြားနေရပါတယ်ဆိုတော့ဒီကိစ္စတွေအတွက်ဘသူတွေမှအဓိကတောင်းအရှိရလို့ပြောမလဲကိုတီယာသွေးရေ
အဓိကတော့ကျွန်တော်တို့ဒီရန်ကုန်တိုင်းဆိုရတဲ့ကျွန်တော်တို့ဒီစီမံသားရပါတော့နော်သူတို့မှာအဓိကတာဝန်ရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီတက်တာတွေကဟိုဖြည့်ဖျားကြောပြောတော့သွားသလိုပဲဟိုဖြည့်ရုပ်ဖြစ်စဉ်လို့ကိုဖြစ်နေပြီးဒီကနေ့တော့လည်းကျွန်တော်တို့မျက်စိရှိတယ်မဲ့မြို့လယ်ကောင်မှာကျွန်တော်တို့ဒီလမ်းကူးသွားပြီးတော့ခလေးကဓာတ်တိုင်လေးကိုကင်လိုက်မိတာလေးနဲ့ကျင်းပဲဓာတ်တိုင်ပြေသွားတယ်မျက်စိရှိတယ်ဆိုတော့ဟိုကျွန်တော်တို့ကဒါပြလူတွေဖြတ်သွားဖြတ်တာလုပ်နေတဲ့နေရာမျိုးမှာအာရှိတဲ့ဓာတ်တိုင်တွေကိုလည်းကစိတ်မထရဘူးအမေရှိတယ်ဆိုတဲ့ကိစ္စတွေနောက်တော့ဒီကြီးရဆန်တဲ့ကိစ္စတွေပေါ့ဗျာ တကယ်ကတိုင်းဖြစ်နေရတယ်မြေတိုင်းဖြစ်တဲ့အခါကျတော့ဒါတွေကိုချိုးတဲ့ကာကွယ်ဖို့ဒါတွေရဲ့အဖြေကိုရှာပြီးတော့ဟလာဖြစ်တဲ့ဖြစ်ထိုက်တဲ့ကျွန်တော်တို့ဒီပေါင်းရမှုတွေပေါ့ဗျာဒါမျိုးကိုမဖြစ်အောင်ဟလာဒါပေမဲ့လည်းတားဆီးလို့မရတော့အောင်ညာဒီကူကချိုးနေဆိုတာနိုင်ငံတကာမှလည်းဖြစ်တယ်ဗျာအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ချိုးတင်ပြီးတော့ဟလာဒီလိုဟိုအန်လျင်နဲ့ပတ်သက်တဲ့ချိုးတဲ့သတိလေးချက်တွေထုတ်ပြန်ဖို့လိုတာဒီဟလာ knowledge ပေးဖို့လိုတာဒီဟလာမိုးကြပြီဆိုတာလည်းဘယ်လိုဟာမျိုးကြည့်ထားမယ်ဘယ်လိုနေရာမျိုးကြည့်ထားမယ်ဖြစ်နေဖြစ်တာရှိတဲ့နေရာမျိုးတွေမှာလည်းသတိပေးဆိုင်ဖို့ကြီးဆက်ပြီးအလားမျိုးမျိုးပေါ့နော်သူ့ level နဲ့သူသူ့အနေထားရဲ့သူထုတ်ပြန်ပြီးလို့လိုတယ်ဆိုတော့တစ်ဖက်သားတော့နံပါတ်၁ကအရေးကြီးသော infrastructure ကဖြစ်ပြီးသား infrastructure မှာတော့ဟိုကောင်းအောင်လုပ်ဖို့ကြိုးစားရတဲ့ဟာတော့မအနေပြအောင်မလုပ်နိုင်ဘူးဖြစ်နေတယ်ဒါကတော့သတိသာသာကြီးကိုချုပ်ရင်းနဲ့ချုပ်ရင်းကြရတယ်ဘာလို့လဲဆိုတော့သတိသားကိုအနေပြအောင်လုပ်မထားနိုင်ဘူးဆိုတဲ့ဟာကဒါကတကယ့်ကိုချုပ်ရင်းကြပါပဲအဲ့တော့ဖြစ်ရမှာဒီဟာတွေကိုအနေပြအောင်ပို့ပြီး update sorry upgrade လုပ်ရမှာပေါ့နော်ပို့ပြီးတော့အစ်မြင့်ပြင်ဆင်မှုတွေလုပ်ရမှာကျွန်တော်ဒီပြည့်အစ်စ်ဆိုတဲ့အဲ့ကိုညတိုင်းပြအစဒါတွေမလုပ်နိုင်ဘူးမလုပ်နိုင်ရင်တော့မှဟလာဘလို့လည်းဒီဆက်ကြမှာလူတွေအနေနဲ့မဖြစ်အောင်လိုအပ်တဲ့ကျွန်တော်တို့ဒီပြည်ပေးသားမိချက်တွေဟလာအကြံပြုချက်တွေဒါတွေလည်းပြည်ရအောင်လုပ်ဖို့လိုတယ်ဆိုတော့ဘယ်တက်ကဆွေးနွေးကြည့်ကြစဉ်းစားကြည့်လိုက်ကြပါကျွန်တော်တို့လက်ရှိတာဝန်ယူနေတဲ့ဟလာကျွန်တော်တို့ဒီရန်ကုန်တိုင်းဆွေးနွေးအဖွဲ့နဲ့ကျွန်တော်တို့ဒီပြည်ပေးသားအဖွဲ့ညလုံးလုံးပြီးတော့လုံးတော့လုံးနေတယ်တော်တော်လည်းခီးခီးရောက်ရောက်လုံးနိုင်တဲ့ဒါလူတွေအတော့အိုးအစည်းအဝေးကိုကာကွယ်ပေးတိုင်းတော့အောင်ဟလာလိုအပ်ရင်လိုအပ်လို့အရေးပေါ်အရေးပေါ်သလိုဟလာဖြစ်ရောက်တဲ့ကျွန်တော်တို့ဒီအုပ်စုပိုင်းဆိုင်ရာစောင့်ရမှုတွေမလုပ်နိုင်သေးတဲ့ဟာတွေကကျွန်တော်ဒီပြဿနာတွေကိုနှစ်ပိုင်းနှစ်ပိုင်းကြုံရတော့ပါလေ။ဒါဖြေပါမယ်
။ Okay ကိုစီရသေးကျေးဇူးပါ။ကျွန်တော်တို့ဒီနောက်ထပ်သတင်းသမားတူဦးလည်းကျွန်တော်ဒီလိုင်းပေါ်မှာရှိနေပါတယ်။ကိုစော်မိုးထက်ပါကိုစော်မိုးထက်ကတော့ဒီဖားကန်ခြေဆက်သတင်းတော့ဖြစ်ပါတယ်။နောက်ဒီမကြာခဏဒီမြေပြိုတဲ့ကိစ္စရင်ဘာနဲ့ပတ်သက်လို့လဲဒီ online နေပေါ်မှာသတင်းတွေမပြတ်ဟိုတင်ပေးနေတဲ့ပုဂ္ဂိုလ်လည်းဖြစ်တော့ဒီကိစ္စကိုနိကချင်းနေလို့လည်းဖြစ်ပါတယ်ဆိုတော့ကိုစော်မိုးထက်ရေကိုစော်မိုးထက်မြင်ရောဒီကချင်းပြည်ဘက်မှာဖြစ်တဲ့ပြည်ရက်တွေနဲ့ပတ်သက်လို့ဘသူတွေမှအဓိကတာဝန်ရှိရလို့ကိုစော်မိုးထက်အနေနဲ့ယူဆလဲအာဏာပိုင်တွေလားစီးပွားရေးလုပ်ငန်းတွေလားကြောက်ရှာတဲ့လူတွေလားဘသူတွေမှတာဝန်ရှိရလို့ယူဆလဲခင်ဗျအဲ
ဒီကတော့ကျွန်တော်ပြောချင်တာကတော့ဒီအပိုင်းတွေအားကြီးတယ်ကျွန်တော်တို့ကဟိုဒီလိုမျိုးဒီမြေပြိုတဲ့ဖြစ်ပြီးလည်းဖြစ်ပြီးဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့အဖြစ်သေးဝိုင်းပြင်ကြည့်ကြတာပေါ့နော်အဓိကကျွန်တော်တို့ဟိုကိုယ်တိုင်ပေါ့နော်ကျွန်တော်တို့ဒီဟိုဟိုတာဝန်ယူရမယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့ကုမ္ပဏီတွေမှာလည်းတာဝန်ရှိတယ်အစိုးရမှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီချင်းပြူတဲ့ဂျင်းချင်းလောကားတွေကိုအဲဒီရိခါတွေပဲထုတ်ပြီးတဲ့လောကားတွေမှာလည်းတာဝန်ရှိတယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ဒီကုမ္ပဏီလုပ်ငန်းတွေလုပ်တဲ့ဒီကလည်းကျွန်တော်တို့ဒီစောက်သိန်းပြီးပေါ်နေတဲ့ဒီမှားနေတဲ့ဒီဘာတကယ်အဲပုံစံမျိုးပေါ့နော်တောင်းတုံတုံကိုတီးထားလိုက်တယ်လို့အဲတီးထားကြည့်တော့သူ့ရဲ့ပုံစံလည်းအကျန်းပါပါတယ်အဲနောက်ပြီးတော့ဒီကုမ္ပဏီတွေကယာတီသိမ်းတဲ့အချိန်မှာကျွန်တော်တို့အဆက်ဖြစ်လာနိုင်တဲ့ဟာတွေပေါ့ဒီကြောက်ကစားနိုင်ငံတွေဖြစ်ရှင်ကျွန်တော်တို့ဖြူချတင်ဖြူချရမယ်ပေါ့ဘာလို့ဆိုတော့စောနောက်ကဥပ္ပစီပြောတဲ့လူပေါ့နော်ဒီဟာတွေကဒီဘိုင်းခွဲတဲ့ဆန်တွေကြောင့် vibration တွေကြောင့်ဒီတောင်ကြီးတွေဟာအကွေးကြောင်းတွေဖြစ်လာတယ်အဲ့အကွေးကြောင်းတွေကအလားဝိုးရတဲ့အခါကျတော့ဒီလိုစိတ်နေတယ်အဲ့ဒီအန်ပါကိုကိုရတော့ပြင်ကြရပေါ့နော်နောက်ပြီးတော့ဒီမှာရှိတဲ့ဒီလောက်သားဆိုတာကလည်းဟိုအလေးအကြီးရှိတာလေအဲ့တော့ကျွန်တော်ကဒီရေမသေးလောက်သားတွေကကျွန်တော်တို့သူသားစုလို့ပြရဘူးအစိုးရလည်းမသားနိုင်စစ်တပ်ကလည်းမသားနိုင်ဘူးရေတပ်ဖွဲ့ဝင်လည်းမသားနိုင်သူတို့ကသားနိုင်တာကဒီအန်ဒီမဖြစ်ဘူးသားနိုင်တာဒါသူတို့ရေခံထုတ်ပြီးတဲ့သူတို့နောက်မှာရှိတဲ့လောကကြီးကသားနိုင်တယ်အဲ့တော့အန်ဒီရှိတဲ့နေရာတွေမှာမတူဘူးဒီလောကကြီးကသားရမယ်နောက်ပြီးတော့ဒီမှာရှိတဲ့လူတွေတပ်ဖွဲ့ဝင်တွေကလည်းအဲဒီလိုအရေးကြီးတဲ့နေရာကိုမတူဘူးတာဆိုတော့ဒါကတော့ချက်တလို့လောက်ရမယ်ဟာပေါ့။ဒါနောက်ပြီးတော့ကျွန်တော်ရေကြီးလောက်အောင်မှာကြောက်ဆိုကျွန်တော်ဒီ mining system ပါတယ်ကျွန်တော်စောင့်ကြည့်ပြီးတော့အမိသားတွေကအဲ့ဒီ system လက်ကကြည့်ပြလိုက်တဲ့အခါကျတော့အဲဒီလိုမိုးရွာကြီးရောက်တဲ့အခါလည်းအဲ့ဒီ effect ကြီးရှင်သွားတာပေါ့နော်။ involved ရအဖြစ်ဆုံးနဲ့ရှင်သွားတာ။အဲ့တော့ဒီကကျွန်တော်ပြောချင်တာကတော့ဒီခန္ဓာတိုင်းခန္ဓာတိုင်းဒီတိုင်းဒီတိုင်းမှာထားတဲ့ပတ်သက်ပြီးတော့တာဝန်ရှိတယ်လို့ကျွန်တော်တို့မြင်နေကြပါဟုတ်တယ်။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ဆက်နွယ်ပြီးတော့ဆရာဦးတင်ဆုံးကပြန်မေးချင်ပါတယ်အခုကကချင်ပြည်နယ်မှာဖြစ်နေတာဒီတကယ်မိုးရင်းနဲ့မကပါဘူးတာမန်ချိန်မှာလည်းဒီကြောက်စိမ့်နေနေမှာမြေပြိုလို့တည်ကြချီကြတဲ့သတင်းတွေကခဏခဏကြားနေရပါတယ်ဆိုတော့ဒါတွေကိုမထိန်းနိုင်ရတာဟိုအတိကဘာအကြောင်းတွေကြောင့်လဲဦးတင်ဆုံးဟိုဥပဒေပိုင်းအားနည်းချက်တွေကဘယ်လိုပိုင်းနေမှာအားနည်းချက်တွေရှိနေလို့လဲ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်တော့အဲ့ဒီဟာတွေကိုဖြစ်လာတိုင်းဖြစ်လာတိုင်းဒါဒီမဖြစ်အောင်မတားနိုင်ဘူးလားလို့မေးတယ်အဲ့ဒီမေးခွန်းကိုကျွန်တော်အများအားမေးခါပါတယ်ဟုတ်ကဲ့တကယ်မြေပြင်နေထားမှာကြတော့ကျွန်တော်ကအဲခုနကယူနီစီလို့ပြောတဲ့ဒီမိုက်ကန်နေရသိမ့်ရဲ့ချီရှိတယ်ဗျအဲ့ဒီသိမ့်ရဲ့ချီရှိတယ်ကျွန်တော်တို့ရဲ့အတိုင်းဒါเนาะကျွန်တော်ယူနီစီတွေဟာเนาะဒီချင်းချင်းချင်းကြမောကျုံမောကြားနေမှာ
အကျွန်တော်တို့အုပ်ချုပ်မှုနဲ့လက်နက်မှန်နေတဲ့နေရာမှာရှိနေကြရတယ်ဗျ။အဲ့တော့သူတို့ဒီမှာသူတို့တွေကပဲနေဦးရှိတဲ့ဗေဒီတာကလာရင်စတဲ့ဒီသူတို့ရဲ့တက်ဆိုင်နဲ့ကျွန်တော်တို့တော့အချက်နဲ့ဒီဒေတာတွေကကျွန်တော်မှသတ်မှတ်မှရှိပါဘူးဗျ။မရှိတဲ့အခါကျသူတို့ကိုထိချုပ်ဖို့လည်းအမှန်တကယ်ဖြစ်ခဲ့ပါတယ်။ဟုတ်ကဲ့ဒါရင်းနဲ့ပတ်သက်ပြီးတော့မှလည်းသူတို့ခင်းချုပ်ဖို့ကမပြောနဲ့ကျွန်တော်တို့နဲ့ပတ်သက်ပြီးတော့မှဒီကုမ္ပဏီတွေမှာလည်းတော်တော်လေးကိုအခက်အခဲတွေ့ရပါလိမ့်မယ်။တော့ကျွန်တော်တို့ဒီကုမ္ပဏီနဲ့ဆိုလို့ရှိရင်ဒါရင်းနဲ့ပတ်သက်ပြီးတော့မှအကြခဏဆိုလို့ဖိတိုက်ရတဲ့ဖြစ်ပြီးဖြစ်ပြီးတော့မှကျွန်တော်တို့ပြခရမှုတွေပါလိမ့်တာလည်းဖြစ်ခဲ့ပါတယ်။အဲ့တော့ဒီမှာဝင်ရောက်ပြီးတော့မှတူဖော်နေကြတယ်ရင်းစေးတွေပဲထားပါတော့ကြ။ဒီလူတွေဘာကြောင့်တော့ဖြစ်ဖြစ်လာရလဲဆိုတော့ကျွန်တော်စဉ်းရင်းပွဲတွေကအခြေခံပါပဲကြ။အဲ့ကျွန်တော်ရမနိုင်ငံတန်တန်တရားနေပြီးတော့မှမျောနေချက်ဒီမှာကလည်းသူရောက်လာကြတယ်။ဒါလာကြောင့်အဲဒီကသူတို့ဆိုလို့ရှိရင်ဟာလာပြည်တော်မြန်မာကျက်ကတော့ကျွန်တော်လောပန်းဖြီးပေါ့ကြ။ဒါတွေလည်းတကယ်ဖြစ်သွားခဲ့တဲ့သူတွေရှိခဲ့ပါလေ။အဲ့တော့သူတို့အနေနဲ့အဲ့ဒါရှိကဖြီးကဖြစ်ခဲ့တဲ့လူတွေပေါ့အားထိုင်မှာသူတို့ရဲ့ဘဝပြောင်းလဲရေးတဲ့ကိုသူတို့ကမြန်မာကျက်တွေလာကြတယ်။ဒီမှာအဲ့ဒီမှာဆက်လူလာကြတဲ့အခါမှာဟာလာကျွန်တော်တို့အသိဉာဏ်ကြီးရှင်ရှိပြီဆိုတဲ့စိတ်ဓာတ်တွေနဲ့ဟာလာတင်းတင်းငါတို့ဘဝပြောင်းရင်နော်အဲတော်ပြီဆိုတဲ့ပုံစံနဲ့ကြိုးစားကြတဲ့အခါမျိုးမှာရှိပါတယ်။ချိုးကြတော့လည်းပဲဟိုလူအတက်အနေရှိမှန်ပြီးပြီနဲ့ကိုပဲတော့ဒါကိုအစတိုးကြတာလို့ရှိကြလေ။တော့အဲ့ဒီခါကျတော့ကျွန်တော်တို့တခါလေကြောက်လို့ရှိရင်ဒါအဆူရကမသိဘူးလားဒီမှာတက်ဆိုင်ရမရှိဘူး။ဘာဖြစ်ဖြစ်အတိအကျကမဆိုဘူး။ကိုယ့်ရဲ့အတက်ပြီးဟိုဒါကျွန်တော်တက်ပြီးအနေကအခါကွက်ပြီးနေတဲ့အရာမိမိရဲ့ဒါအသိဉာဏ်ပါပဲဗျ။ခလာတင်ဟာတွေကငါတို့သွားလို့လို့ရှိရင်တော့ဒါအနေရှိနိုင်တယ်။ဒါရီကတော့ချောင်းစားသိနေဆိုတာမျိုးတွေကိုအဲ့လိုမျိုးလူတိုင်းပို့ပြီးမှရှိပြီးတော့မှတော်လောက်ကြတော့ချင်းသူကတုံးနေစင်ဒါရီဝါဟိုကျွန်တော်အုပ်စုပိုင်းကလည်းမပြရဘူးလို့တားနေနေမဲ့အစားအလူတိုင်းလူတိုင်းကပို့လောက်တဲ့လုံငန်းဝင်လေးမှာအငယ်ချင်းချင်းလေးကိုအတိအထားပြီးလှုပ်ဆောင်နေတယ်လို့ကျွန်တော်အနေနဲ့တိုင်းပဲမြင်ပါရတယ်။ဒါဝင်တော့ကျွန်တော်တို့အုပ်စုပိုင်းကလည်းပဲဟလာဒီလိုမတူရဘူးပါညာပြောနေလဲတူးပါပဲ။အတိအကပဲညာပဲတူတူပါ။အဲဆက်ဆံရတောင်းဝရှိတဲ့အတူနေတဲ့ဒီကိုယ်တိုင်ပဲဖြစ်ဖြစ်စိုက်တူးနေတဲ့ခဏကိုယ်တော်မိုးထက်ပြောတဲ့တော့ဒီအဲငွေဆိုင်ငွေကြေးဆိုင်ထုတ်ပေးတဲ့နော်ဒီတက်သူရဲ့ဟိုတောင်းကိုအလုံးစုံတောင်းဝန်ယူခဲ့ဒီပါပဲဖြစ်ဖြစ်တက်သူတွေလည်းမှားကြမယ်အတူနေတဲ့သူကိုယ်တိုင်ကလည်းပဲကို့မှာအားရရဲ့ချင်းချင်းတကယ်လို့တူရမယ်ဆိုလို့ချင်းလည်းအပေါ်တက်ကြည့်မယ်ဟလာအဲကြောင်းလေးရှိသလားအန်ဒီရီဗျူချနိုင်သလားနော်စတဲ့ပြင်အဲ့လိုမျိုးကြီးကိုကြည့်ရလုံးတတ်မယ်ဆိုလို့ရှိရင်တော့အားရရဲ့ကင်းနိုင်ပါပြီပြီးတော့အခုပြောတဲ့နေရာကတော့ဒါကြောက်ကြပြန်ဖြစ်ပါတယ်တော့အရင်တော့ပြိုခဲ့ကြရတယ်ဆိုတာမြေစာပုံဖြစ်တယ်တော့မြေစာပုံကြတော့ဒါပြိုချဖို့ကပုံမှလွယ်ပြီလေတော့မြင်းလေးလေးပူတော့ပြကြတယ်။ဒါကြီးဒါကြီးကြောက်ကြောက်ပါးတွေဖြစ်တယ်။ဒီတိုင်းမဲ့ကြောက်ကပါးအဲဒီကြောက်ကြောက်ကြောလွာတွေဖြစ်တယ်။အဖေကကျွန်တော်တို့တာမန်ကြီးစီလွာတွေကကျွန်တော်ဒီကခေါ်တော့အမောင်းကြည့်ပြီးကြောက်ကြောလွာတွေပဲကြံနေ။အဲဒီမှာမိုင်းနေရာလေးအချင်းချင်းထပ်ထပ်ခွဲခဲ့တဲ့အခါကျတော့ကျွန်တော်တို့ဒီစကမ်းပြောလို့ချင်းတုတ်ကျုံမကြခဏဆိုလို့ကျွန်တော်ပြူလဲနိုင်တဲ့အနေအထားမျိုးဖတ်ပြုတ်နိုင်တဲ့အနေအထားမျိုးရှိနေတဲ့နေရာတွေရွေးဖြစ်နေတာကိုကျွန်တော်တွေးရတယ်ဗျ။ဟုတ်ကဲ့။အဲဒါကြောင့်မို့လို့ကိုအာနီယေကိုကိုဆောင်ချသိနေလို့ပဲကျောင်းရယ်ဒီဘက်နေဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုတီအသွေးကိုလည်းမေးချင်ပါတယ်ဆိုတော့ဒီဆရာဦးတင်ဆိုဦးတင်ဆိုလည်းထောက်ပြလာတာရှိပါတယ်ဆိုတော့ကျွန်တော်ဒီအခုလိုပြဿနာတွေပေါ်ရတဲ့နေရာမှာစည်းရတာအလောက်ကန်ရှားပါးတာတွေလို့ဒီဖွံ့ဖြိုးမှုနေကြရတွေရောဟိုဘလောက်ထိဆက်နွယ်မှုရှိတယ်ဥပမာရောင်းမှာဆိုရင်ဒီရေချင်းချင်းရှာမဖြစ်အောင်နောက်လိုတိုက်တဲ့ပြဿနာတွေမပေါ်အောင်ဆိုရင်အခြေခံအဆောက်အဦနဲ့ပြည့်ရမွမ်းမံတာမျိုးတွေဆိုတော့ကိုတီအသွေးလည်းထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပြဿနာတွေပေါ်ရတဲ့အကြောင်းရင်းတွေမှာအခြေခံအဆောက်အဦလိုအပ်ချက်တွေနဲ့ဖွံ့ဖြိုးမှုပိုင်းအောင်ဘလောက်ထိအရေးပါတယ်လို့ပြောလို့ရမှာကိုတရားတွေ
ဟုတ်ကဲ့ဖွံ့ဖြိုးမှုပိုင်းအောင်ကြာဟိုဒါတော့ရှင်းပါတယ်ဒီကိကျွန်တော်တို့ဒီဟိုပါတော့ကျွန်တော်တို့ဒီအသိဉာဏ်ပညာအားနည်းမှုပေါ့တော့အသိတရားခေါင်းပါမှုကြောင့်ကျွန်တော်တို့ဒီအမိုက်တွေကိုစုပ်ပြစ်စီလို့ပြစ်တာပေါ့တော့အဓိကကဒါပါပဲအမိုက်တွေစုပ်ပြစ်စီလို့ပြစ်တယ်နောက်က infrastructure နဲ့ပတ်သက်လို့ဟလာဟိုဆက်ဆက်နေတဲ့ကိစ္စတွေမှာဗျမီးခိုးတုံးတဲ့ကိစ္စမျိုးတွေအဲ့တော့အဲ့လိုမီးကိုကျွန်တော်တို့ဒီလိုမျိုးဟိုတရားမဝင်နေတဲ့ကြားယူရဲဟလာစီးတဲ့ကြားနဲ့မတုံဘူးစသည်ဒါတွေကတော့ကျွန်တော်တို့ဒီလိုရဲသူတို့ကတော့သူတို့တာမန်လေးလုံးလိုက်တာပဲအမိုက်ကြည့်တဲ့လူကတာမန်လေးလုံးလိုက်တာပဲဟလာမီးကိုခိုးတုံးတဲ့လူကလည်းသူကလူအဆက်နေပဲသူလုံးလိုက်တာပဲသူတို့ကလည်းဒါကတော့ဆော့ကျွန်တော်တို့ဒီအကျိုးဆက်တွေအများကြီးရှိတာပေါ့နော်တော့စက်တင်မြင်တာလားဆိုမမြင်တာလဲသူတို့ကပြောဆိုပေါ့အဲ့ဒီဟာလေအကျိုးဆက်တွေကတော့သူတို့ကပြောဆိုသူတို့တို့ဒီအဲရေးစိတ်ကြရေးခွက်ရေးရှိမဲ့သူတို့မီးတွေဟလာအသမတန်ကျွန်တော်တို့ဝယ်နေဟိုတည်းမမျှပဲနဲ့ကျွန်တော်တို့အတုံးနဲ့ကျွန်တော်တို့ဝယ်တဲ့ supply နဲ့မမျှပဲနဲ့ကျွန်တော်တို့ဒါ overload ကြီးဖြစ်ပြီးတော့ပြတ်တာမျိုးတွေဖြစ်မယ်အချို့နေရာတွေမှာဇက်ကျိုးတွေကပို့ပြီးတော့ပူလောင်ပြီးတော့ကျွန်တော်တို့အစမတန်ဟလာဟိုကျွန်တော်တို့နေရာဆွဲတဲ့အတွက်ကြောင့်မလို့သူ့ရဲ့ခန္ဓာရင်နဲ့ဟိုမမျှတဲ့အတွက်ကြောင့်မလို့ဇက်ကျိုးတွေပြတ်တာဖြစ်တယ်ကျွန်တော်တို့ဒီစားတော့ဒီကျွန်တော်တို့ဒီပေါ်တော့အခြေခံကျွန်တော်တို့ဒီလူဖွဲ့ပြီးမှလည်းကျွန်တော်တို့ဒီအောက်ခြေပြည်သူလူမှလည်းကျွန်တော်တို့က ဟိုဒီလိုအချက်လက်တကယ်ရှိတာပါသူတို့ရဲ့ knowledge အများအများမှာအားနည်းပါတယ်ဟိုသူတို့ဒီ infrastructure နဲ့ပတ်သက်ပြီးတော့သူတို့ရဲ့ပါဝင်ဆောင်ရွက်မှုသူတို့ရဲ့အသိတရားသူတို့ရဲ့ထောက်ထည်မှုအားအရင်အရေးကြီးတယ်ဆိုတာကိုသူတို့ကနားမလည်ဘူးကျွန်တော်တို့ကတခုခုဆိုလို့ရှိရင်လည်းဟိုတစ်ခါကအုပ်ချုပ်ကြီးရဲ့အားနည်းချက်ကိုထောက်ပြဖို့ပဲသူတို့ကအပြစ်ပြုဖို့ပဲစဉ်းစားရတယ်ပေါ့နော်ကိုယ့်ဘက်ကနေပြီးတော့ဟာတကူးတယောက်ကနေပြီးတော့ဖောက်ပြနိုင်ရင်ဒီအချိုးဆက်ကလည်းဘယ်လောက်ကြီးဆိုးတယ်လဲဆိုတဲ့အသိတရားလူတိုင်းမှာအားနည်းလို့လေကျွန်တော်ဒီလိုမျိုးရောင်းနေဖိတ်တယ်ဟာနောက်ပြေးလမ်းကြားတွေမှာသူရည်ကြီးနေတာတွေမကောင်းဘူးဒါလည်းဒီစံတာလေးဖြစ်တာပေါ့နော်နောက်တစ်ခါတစ်ခါကလည်းဒီ SMB တုံးတဲ့ဟာနဲ့ပတ်သက်ပြီးတော့လည်းအဲ့လိုပေါ့တောင်းထင်းပြီးအားနည်းကြတဲ့ကတည်းကအားလုံးကဒီအကျိုးဆက်တွေဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့လိုအပ်ချက်ရှိပါတယ်တကယ်လည်းကျွန်တော်တို့ဒီပြည်သူလူထုဘက်ကလည်းကျွန်တော်တို့ဒီကျွန်တော်တို့ဒီမျိုးကြပုံစံပါနေဆိုင်ဖို့အတွက်ကိုကျွန်တော်တို့ဒီရှိသင့်ရှိလိုက်တဲ့ကျွန်တော်တို့ပုံစံတို့တက်မှုပေါ့ owner ပုံစံတို့တက်မှုအသည့်ပြားပုံစံတို့တက်မှုဆိုတာလည်းအဆက်ပါပဲဒါအဲ့ဒါတွေကလည်းကိုယ့်ဘက်ကပြည်သူလူထုဘက်ကလည်းသိရမှာပါဗျဟုတ်
โอเคကျေးဇူးပါဆိုတော့ကိုစောမိုးထက်ညီပါဗျကိုစောမိုးထက်ဒီကချင်းပြည်နယ်ဘက်မှာပဲအခြေခံမျိုးကြည့်မယ်ဆိုရင်ဆော့ဆော့ဆင်ဦးတင်ဆိုလည်းပြောတော့ပါတယ်ဒီလိုပေါ့လေအလုပ်လုပ်ဖို့ဝင်လာတဲ့လူတွေလည်းလူကြီးရတိုးလာတယ်ဆိုတော့ဟိုကချင်းပြည်နယ်ဘက်ကခြေနေရအရင်လိုမဟုတ်ပါဘူးဆိုတော့အခုလိုဒီပြဿနာတွေပေါ်ရတဲ့အကြောင်းရင်းနဲ့မှာပေါ့လေဒီဖွံ့ဖြိုးမှုလိုအပ်ချက်အပိုင်းတွေအခြေခံအဆောက်အအုံလိုအပ်ချက်အပိုင်းတွေအရောဘလောက်ထိတည်ရောက်မှုရှိရလို့ကိုစောမိုးထက်လည်းလမ်းမြေတော့တွေ့ရမြင်ရတော့သုံးသပ်လို့ရမယ်
အဓိကတော့ဒီကျွန်တော်တို့ကချင်မာကသူဒီကြောပြန်ဒီစစ်ပွဲဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်အဲနောက်ပြီးအစိုးရအသေးပေါ်တဲ့အဲ့ဒီအစိုးရတက်လာတဲ့နောက်ပိုင်းမှာဟိုပြောင်းလဲလာတဲ့အခြေအနေတော့အများကြီးရှိတယ်ပေါ့နော်အဲအထူးသဖြင့်ဒီအုပ်ချုပ်ရေးတိုင်းပေါ့အုပ်ချုပ်ရေးတိုင်းဒီကြောက်ကြီးစိုးရိမ်တိုင်းကဟိုအားနေတဲ့အတွက်ပေါ့နော်အားနေတဲ့အတွက်ဟိုကျဒူးကြီးရလည်းကြောက်တော့ဟိုအဆမတန်ဝင်လာတာပေါ့ဒီမှာကျတော့ဒီတစ်ထောင်လုံးဝင်တတော်ကမှာကြတော့သိမပြတာဘူးပြည်သားပုံပြီးပါလားဆိုတော့သူ့အရှူရှူကြောက်သွားတာပေါ့နော်အဲကြောက်သွားတဲ့ဆိုတဲ့ကကြတော့အဲ့ဒီလူကြီးကြီးဝင်လာတာနဲ့အမြဟောကျွန်တော်တို့ဒီအမှုကြီးထောင်းပွားလာတဲ့အမြပြည်သားပုံပြီးမှာကလည်းလူကြီးများလာတယ်ပေါ့များလာတဲ့ကကြတော့အဲတစ်ခုခုဖြစ်ပြီးနေဆိုလို့ရှိရင်အဲဒီအစုလက်အရင်းလိုက်ပြီးဆုံးမှုကြီးရဟိုက်ဆုံးကြရတာပေါ့အဲ့ဒါပါလဲဆိုတော့ဒီကကျွန်တော်ဒီဒီကြောက်ကြီးဆုံးမှုအားနေတဲ့အတိုင်းမှာတစ်ချက်လက်ပြီးဒီဘက်ကိုဆုံးခဲ့ကြတယ်ပြီးဒီဘက်နဲ့အတူရတယ်ဒီလူကြီးဝါရီတုံးဆဲတဲ့ဒီဟာများတော့အဖြစ်အန်ကျေလည်းမကြောက်ကြဘူးဆေးအောင်မကြောက်ကြဘူးအဲဒီလိုလူကျင်တာတစ်ခုလေဒီရှိရှိဆက်ဆက်လုပ်ကြတယ်နော်အဲ့ဒီအတွက်အဲဒီလူကြီးလူအစ်ကကျင်လိုက်ပြီးဆိုလို့ဒီသားတွေဖြစ်ရတာပေါ့အဲ့တော့ဒီကကျွန်တော်တို့ကတော့ကျွန်တော်တို့အားကံနေတယ်ပြောတော့အစ်ကကတော့တရားဥပဒေရှိနေညာအားနေတယ်ပေါ့တော်တော်လေးကိုအားနေတယ်အတွက်ကြောင့်ဒါကြီးဖြစ်ရတယ်ကျွန်တော်တို့ဒီသုံးသပ်လို့ရပါတယ်ရဟုတ်
โอเคเชื่อว่าสรุปดาเนี่ยปัดแล้วเสี่ยวตินซูเมจินมาเนี่ยอะคูกูซอมมูแท้ทอดไปแล้วเนี่ยเฉลิคูရှိပါတယ်ဒီတရားဥပဒေစုံမွေးအားလဲနေဆိုပြီးတော့နောက်ကျွန်တော်တို့အရင်ကလေးကလည်းပြောနေဆိုရင်ဟာရှိပါတယ်ဒီကုမ္ပဏီတွေကိုစီကံထိန်းသိမ်းတဲ့နေရာမှာလဲကုမ္ပဏီတွေဘက်ကဟိုရော့ရော့ရဲနိုင်တဲ့ကုမ္ပဏီတွေဘက်ကတချို့အားတွေမလိုက်နာဘဲနဲ့အလုံးချုံလုံနေကြိုင်နေတဲ့ကိစ္စတွေရှိရတယ်ဒါပေမဲ့ဟိုအစိုးရကဒါတွေမထိတ်ကွနိုင်ဘူးဆိုတော့အပိုင်းတွေကျွန်တော်ပြောတဲ့ဆိုတဲ့နေလဲကြားပါတယ်ဆိုတော့ဒီလိုတရားဥပဒေစုံမွေးအားလဲတာမျိုးကုမ္ပဏီတွေကိုစီမံစီကံထိန်းသိမ်းမှုကျက်မှတ်ဖို့အားနည်းနေရတာတွေကဘာရောက်ဖြစ်နေရလဲဦးတစ်စို
းဟုတ်ကဲ့ခင်ဗျာဒီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အဓိကကျွန်တော်ဒီကြောက်သိမ့်တူဖော်ရဲ့ကုမ္ပဏီတွေကိုနော်ထိန်းသိမ်းတဲ့တာဝန်အဓိကတာဝန်ရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနတော်တွေပေါ့မြန်မာကြောက်မဲ့နာကွန်ပရေးရှင်းရဲ့တာဝန်ရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနတော်တွေသူတို့ကရှိတဲ့အင်အားနဲ့တကယ်သူတို့ကထိန်းချုပ်ရတဲ့ကုမ္ပဏီဟာအဆန့်တန်ဟောဆောင်လို့ရှိရတယ်အဲသူတို့ဒီကုမ္ပဏီတွေကများစွာရှိတယ်ဆောင်းနဲ့ချီရှိတယ်ဒီမှာရှိတဲ့သူတို့ရှိမှာရှိတဲ့အင်အားကြီးကအဲယာကနန်းလောက်ပါမပြည့်ချင်အဲ့တော့သူတို့မှာဟာလာနည်းနည်းနဲ့ကျဲကျဲဝိုင်းဆိုလို့လုပ်နေရတစ်ခက်ကလည်းပဲကျွန်တော်ဒီတမှာအနည်းနဲ့တိုင်းတော့အင်အားစုရှိရှိနေတဲ့ခါကျတော့သူတို့တွေမှာလည်းပဲဒါကိုအပြည့်အဝဆောင်ရွက်ဖို့တက်တာသူတို့မှာအခက်အခဲရှိအဲကျွန်တော်ဖတ်ကတည်းကမှာဟာလာကျွန်တော်တို့ဒီကမ္မတမရှိတယ်ဆရာရေတိုင်ရင်တုံရှိတော့ကျွန်တော်ဒီတုံတွေတက်တောင်းထားတုံတွေတောင်းဝင်ထားရဆိုရင်လည်းဒီလိုတောင်းဝင်ထားတဲ့အားတွေကဒီကုမ္ပဏီတွေနားမှာပဲရှိတယ်။နောက်ရှိနေတဲ့အခါကျတော့ဒါတွေကိုတရားဥပဒေစိုးမိုးရေးမှာလည်းခုနရေတိုင်ရင်ရှိတယ်မှာလည်းတရားဥပဒေစိုးမိုးမှာပြောနေတဲ့ဝင်ရောက်ပြီးလုပ်လို့မရဒီကုမ္ပဏီရဲ့အလုပ်ကြီးတွေတော့တောင်းဝင်ထားတာရှိတယ်။ဒါနဲ့မှလည်းပဲအဲကျွန်တော်တို့ခုနပြောတဲ့နောက်ဒီမိုက်ဂရန့်တော့ကျွန်တော်ယူသေးသည်အဦးကြီးဟာကျွန်တော်တို့အဖြစ်တာပြောနေတာပိန့်ချီရှိတယ်ပိန့်ချီပြဘယ်နှပိန့်ရှိတို့ရှိမှန်းတော့ကျွန်တော်သိကြမသိအဲ့လိုများတဲ့လူကြီးကိုကျွန်တော်ထိကုတ်ပုတ်တကအဒီတရားဥပဒေစိုးမိုးရေးကိုတာဝန်ယူထားတဲ့များလာရင်လက်တော့ပဲဒီမှာရှိတဲ့လူကြီးကဘာမှရှိတာမဟုတ်အဲ့တော့ဟိုခုနပြောသလိုကျွန်တော်ဒီမှာဒီနိုင်ကျွန်တော်ရဲ့နော်ကျွန်တော်နိုင်ငံရဲ့နေရာဒေသတိတိယရောက်လာတယ်ရောက်လာရတယ်နေတဲ့နေရာမှာလည်းဟိုလိုကျွန်တော်တရားဥပဒေစိုးမိုးမှုရှိတဲ့ မျိုးတွေရွာတွေရက်ွက်တွေကမှနေကြတာမဟုတ်ပဲ။အဲ့လားတရားဥပဒေစိုးမိုးမှုရှိတဲ့အနေစားပုံတွေနော်ကျွန်တော်လုပ်ကက်တွေလုပ်ကက်ကြားတွေအဲ့ဒီမှာတွေတဲဆောက်ပြီးတော့မှဒီလိုမျိုးနော်ဟိုတရားမဝင်နော်ကျွန်တော်ကြီးပါလိတွေထူထောင်ပြီးနေကြတဲ့အခါကျတော့အုတ်ချုပ်ရလည်းနားမနေဖြစ်။အဲ့ဒါမလုပ်ကြပါနဲ့ဆိုရင်လည်းဒီလူတွေအားလုံးကိုအာဒီတိပညာပေးဖို့လည်းအထက်မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီမှာဖြစ်လာတဲ့ဖြစ်လာရတဲ့ပြဿနာတိုင်းပါလေပဲခုနကကိုယ်မျိုးဆက်ပြောလို့ပဲဖြစ်လာပြီဆိုရင်အခုစိတ်လိုက်ခြင်းလိုက်အတေးကြီးကြတယ်ပစ္စည်းကြတယ်အဲဘနောက်ပဲကျွန်တော်တို့နော်ပညာပေးတွေပြောတယ်မလုပ်ကြပါနဲ့အလို့ပြောပေးမယ်လည်းပဲသူတို့မှလည်းပဲနေဖို့အဲဒီသူတို့ရဲ့စောင်းဝင်တွေမိကတူကစောင်းဝင်တွေဆိုတာလည်းရှိနေတဲ့ခါကျတော့ပညာတွေကလည်းမလုပ်ပါနဲ့လို့ပြောလို့လည်းခက်နေတယ်အဲခုနကပြောမိသားဝင်တွေမှရှားတယ်အဲလောက်ွက်တွေလည်းမှဝင်ရှားတယ်နောက်ကျွန်တော်တို့ကြည့်ကြပေါ်ကြတယ်အဲဒီကြောက်ကြတဲ့ဒီကျန်တဲ့ယာတိချိန်မှာတော့တော့သိသိမထောင်းလာလာပြီအခုလိုမိုးရင်းရီမှာအင်တာမအနေများတယ်မိုးရင်းရီမှာအင်တာမအနေများတယ်အဲဒါကြောင့်မို့လဲကျွန်တော်တို့ခုနကျွန်တော်ပြောသလိုအဲမိမိကိုမိမိကခင်းနေဆောက်ချောက်ပြီးတော့ကိုယ်တရားနေတော့ကိုယ်ချီဆောင်နေတယ်လို့ကျွန်တော်ဒီလိုပြောခြင်းဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေ Facebook ထားတဲ့ message တွေ့လို့ရှိနေပါတယ်ဒီမှာစုမမတစောင်းဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ဒီကြောတက်ထွန်းဆိုတဲ့အကောင်ကမြမပြီမှာအသက်တစ်ချောင်းဆုံးရှုံးမှုဆိုတာအင်မတန်မှလွယ်ကူပါတယ်တဲ့တာမန်ဖြူဖြစ်စဉ်လို့သဘောထားလို့တော့ရနေပါပြီတဲ့ဥမာဖားကံမှာမြေပြိုလို့လူတွေအစုလိုက်အပြုံလိုက်တည်တဲ့သတင်းကတလောက်ကိုတစ်ခါလောက်တောင်မှတက်လာနေပါတယ်တဲ့။နောက်ဒါမျိုးမဖြစ်စေရအောင်ဒါမှမဟုတ်ဖြစ်လာခဲ့ရင်လူအသေးပြောက်အ ਨੇ ဆုံးဖြစ်အောင်ဘလို့မျိုးစီမံထားပါတယ်ဆိုတာမျိုးသက်ဆိုင်ရာကဘလို့စီမံခန့်ခွဲထားပါတယ်ဆိုတဲ့သတင်းမျိုးတစ်ခါမှမကြားရပါဘူးတဲ့။လူတွေအလုံးမရှိလို့ဖားကန်ကမြေစာပုံမှာလာရှာကြတာလောဘသားတွေတေပေါ့ဘာဖြစ်လဲဆိုပြီးသဘောထားနေကြတာလားဒါမှမဟုတ်ဩသူတို့ကငါတို့နိုင်ငံသားတွေပါလားသူတို့လောက်ကင်ရှားပါလို့ပညာမတက်လို့အသက်နဲ့ရင်လာလုံနေကြပါလားသူတို့တွေဘေးအန္တရာယ်ကင်းရှင်းအောင်ငါတို့လုပ်ပေးဖို့လိုပါလားဆိုတဲ့အသည့်စိတ်မျိုးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေမှာရှိဖို့ကောင်းပါတယ်တဲ့အခုရန်ကုန်မြို့လျှက်စစ်ဌာနရဲ့ပေါ်ရုံမှုကြောင့်အနာဂတ်ရဲ့တားကောက်ရတနာလေးတူတေဆုံးရပြန်ပါပြီတဲ့ဒီသတင်းမျိုးကလည်းနှစ်စင်မိုးကြတိုင်းမှာကြားနေကြသတင်းတစ်ခုဖြစ်လို့ဖြစ်ရောဖြစ်စေလို့တော့သဘောထားနေကြပါတယ်တဲ့မွေးဖားဒီမဆာလို့တေဆုံးတဲ့အထိငါတို့မြို့တော်စီပင်မှာတာဝန်ရှိပါတယ်ဆိုတဲ့စကားဘဲကြောင်မှာသွားထားတယ်လေတဲ့ငွေရပေါက်ဆိုရင်ငါတို့တာဝန်လို့ဆိုလေသလားအခုရှစ်တန်းကျောင်းသားလေးတည်တဲ့ကိစ္စကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့တက်ဆိုင်ရာတာဝန်ရှိရသူအစဉ်အဆက်ကိုပြင်းပြင်းထန်ထန်အရေးယူစေချင်ပါတယ်ဆိုပြီးရေးထားပါတယ်ကောင်လင်းကြီ
းဟုတ်ကဲ့ကျန်တာတော့ဒီ Facebook ကမှတ်ချက်ကတော့ဒီတာဝန်ရှိရသူတွေတကအရေးယူဖြည့်ရှင်းတာမတွေ့ရဘူးဆိုပြီးသူကထောက်ပြထားပါတယ်ဆိုတော့ဒီမြန်မာကျွန်တော်ကုတီယာသွေးကိုမေးချင်ပါတယ်မိုးချီရမုန်တိုင်းတိုက်တာတော့ဟိုတဘာဝကြောင့်မလို့မတက်နိုင်ဘူးထားပါရောလေဒါပေမဲ့ဖြစ်လာပြီးနောက်ပိုင်းမှာတုံ့ပြန်ဖြည့်ရှင်းမှုပိုင်းအောင်အားရစရာရှိရလားဆိုတော့မေးကြပါဟိုတလောကဒီ time မှာလိုင်မှုထဲမှာပြိမိတဲ့ကလေးတွေကိစ္စပေါ်လာတဲ့လူမှုကွန်ရက်တွေပေါ်မှာတချို့ကဒီမာဖီးယားဖြစ်နေတဲ့ရှင်ပြီးပြောတာမျိုးတွေရှိပါတယ်ကွာလွန်းတယ်ပေါ့လေမြန်မာပြည်မှာဖြစ်နေတော့တေမာတွေပြောတာမျိုးတွေရှိပါတယ်ဟိုဖြစ်စဉ်ကြီးကတော့မတူဘူးပေါ့လေဒါပေမဲ့ဘာကြောင့်ဒီလိုမျိုးကြီးရတာလဲဒီတုံ့ပြန်ဖြည့်ရှင်းတဲ့နေရာမှာဘာလိုအပ်ချက်တွေရှိနေလဲကုသရာသေ
းဟုတ်ကဲ့ဆိုတော့သူကတော့ဒီ Facebook politics ပေါ်တော့ Facebook ပေါ်မှာတခုဆိုလို့ဆိုကြည့်ဖြစ်စင်တွေကတကယ်ဆိုလို့ချိန်ကတည်းကပြီးနေတယ်ကြောက်လာတယ်ဖြစ်စင်တွေကအမှားရောအမှားရောတခုဆိုလို့ကျွန်တော်တို့ Facebook ပေါ်မှာအဲကျွန်တော်တို့လိုတဲ့ပုံပုံတွေနေပြန့်နှံ့သွားတယ်ဒီတစ်ခါကျတော့ဒီပေါ်မှာကျွန်တော်တို့ပြည်သူလူတွေတုံ့ပြန်မှုတွေနဲ့အတုံးလိုက်ဆက်လိုက်နေရတာပေါ့ဗျာဆိုတော့ဒီဟာအားကောင်းလာတဲ့အတွက်ကြောင့်မို့လူမှုကွန်ရက်ဒီအားကောင်းလာတဲ့လူမှုရဲ့အတန်တွေကလည်းပုံပြီးတော့ခါတိုင်းကြေတော်လာတဲ့အတွက်ကြောင့်မို့လို့ဟလာအစိုးရဘက်ကနေစောပြောလို့ပြဿနာတွေတက်တဲ့အခါဟလာဒီစောပြောရှစ်တန်းကျောင်းသားလေးပြီးဆုံးသွားတဲ့ကိစ္စတွေနောက်ဆက်တွဲဒီနေ့ဆိုတော့နောက်တစ်ခုဖြစ်ဖြစ်တယ်ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တော့အစိုးရဘက်ကဘာလုပ်လဲဆိုတော့အခုနောက်ပိုင်းဆက်ချင်းပဲအလာတာဝန်ရှိတဲ့သူတွေဝင်ပြီးတော့ဒီမျက်စိနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ဝင်ကျွန်တော်တို့ဝင်ပြီးတော့ဆရာဆွတ်တော်ကိုယ်စားလှယ်တော့တော့ဒီရုံးနေတာတော့ပေါ့လို့ပြန်ဆုံးသွားတဲ့ဒီကလေးတွေအိမ်ကိုသွားပြီးတွေ့တာမျိုးခွင့်သိမ်းတာမျိုးယောကြီးပေးတာမျိုးဆက်သင်းပေါ့တော့သူတို့ကိုအဲ့လိုအလူဝေးပေးတာလူတွေလုပ်ပြီးတော့ဒါမျိုးတော့ response ဆိုပဲဒါပေမဲ့ဒါကကျွန်တော်တို့ပြီးသွားတဲ့ကိစ္စပေါ်မှာကျွန်တော်တို့ပြည်အပြည်ကြောင်းကျွန်တော်တို့ဒါကျွန်တော်တို့ဘယ်လိုကောင်လက်တော့တုံ့ပြန်ဘူးကြာဒါကကျွန်တော်တို့လူ့ဘက်ကြီးတစ်ခုနောက်ဒါမျိုးဖြစ်ရပါသေးဘူးဆိုရင်အမှန်ကန်ကျပြည်နဲ့တုံ့ပြန်မျိုးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကဖြစ်နေတာကကျွန်တော်တို့ဒီတိုင်းဒီမျိုးဒီကိစ္စတွေလည်းဖြစ်ခဲ့တယ်အခုလည်းဖြစ်နေတယ်ဆိုတော့အဲ့ဒီမှာဖြစ်ကျွန်တော်တို့မျှော်လင့်နေဟာဖြစ်နေတဲ့တုံ့ပြန်မှုအစိုးရရဲ့ဖောက်ရဲချက်ကဖြစ်ရမှာကဒါဘာကြောင့်ဖြစ်တာလဲကျွန်တော်တို့အားနဲ့ပြည်သူအားနဲ့တော့မဟုတ်ဘယ်ပြဿနာကြောင့်ဖြေကြပြီးဖြစ်တာအဲ့တော့နောက်ကိုအဲ့လိုမဖြစ်အောင်ကျွန်တော်တို့ဒီဘက်ကနေကျွန်တော်အမြန်ဆုံးဘယ်လိုဆောင်ရွက်နေလဲလူစုဘက်ကလည်းဘယ်လိုအခြေအနေပြောင်းရင်ဘယ်လိုသတိထားပါဆိုတော့ တိတိကျကျကျွန်တော်တို့နေ့စကြတုံ့ပြန်မှုမျိုးစီမံခေါ်ဆောင်မှုမျိုးမတွေ့ရသေးဘူးဆိုတာတိတိကျကျပေါ့နော်။သူတို့ကျွန်တော်တို့ပြောရဆိုတာမျိုးဒါဒါပေမဲ့လူမှုပြားထဲမှာကျွန်တော်တို့သူပြန်ပြန်မရောက်တာဘူးပေါ့နော်။ဆိုတော့ဟိုကိုယ့်အပကတကယ်တမ်းကျွန်တော်တို့လူမှုအဆက်အန္တရာယ်နဲ့ပတ်သက်ပြီးတော့ကြိုးတင်ဆွတ်ဆပြီးတော့ကျွန်တော်တို့ဆောင်ရွက်တာမျိုးအမှန်အားနဲ့ပါလေ။အဲလူမှုကိစ္စကလည်းပေါ်လာလည်းရှိတယ်။တော်တော်ပေါ်တဲ့ပြည်သူလူမှုအုပ်ချုပ်တဲ့အစိုးရအနေနဲ့ပို့ပြီးအားထုတ်ဖို့လိုပါလေ။အဲ့တော့အဲ့ဒါကိုကျွန်တော်တို့ပို့ပြီးတိတိကျကျစနစ်တကျတုံ့ပြန်မှုမျိုးသူရအနေနဲ့လုပ်ဖို့လိုပါလေဗျ။ဟုတ်ကဲ
့။ဆိုတော့ကိုယ်စုံမိုးထော့တဲ့သဘောထားကနေဘလို့အားနဲ့ချက်တွေရှိနေပြီးတော့ဘလို့တုံ့ပြန်တင်တယ်လို့မြင်လဲကိုယ်စုံမိုးထက
်။အဲကျွန်တော်တို့ခါခါမှာဒီလိုတဲ့ကိစ္စကတော့ကျွန်တော်တို့ဒီကတော့ဒီတုံ့ပြန်ဆောင်ရွက်တဲ့ဟာကမတူရတဲ့လောက်ပဲဗျကျွန်တော်တို့ကအခုကျွန်တော်တို့ဒီ2018ဆိုလို့ရှိရင်အဲဒီခမနာပိုင်းမှာရှိတဲ့ဒုတိယကျော်သွားပြီဗျဒါကျွန်တော်တို့အတော့မတွေ့တဲ့ဟာတွေမပါဘူးအဲ့တော့ဒီအရင်ကလည်းစစ်တမ်းစစ်ပိုင်းမှာဂျာကနန်းတည်ရတယ်ဗျနော်ဂျာကနန်းတည်ရတဲ့ဒီအပေါ်မှာကျွန်တော်တို့ကိုင်တဲ့ပြည်ကျွန်တော်မကြည့်ဘူးကျွန်တော်ဒီတစ်ခါကိုင်တဲ့ပြည်ကတခါမှလည်းမကြည့်ဘူးအဲ့တော့ဂျော်လည်းဂျော်မကြတော့ဘူးဒီနေ့ဆိုလို့ရှိရင်ဒါအများကြီးကျိုးသွားတဲ့ဒီလိုရတယ်ဟောဆိုတော့နေ့ရက်ထင်မှာပဲဒုတိယကျော်သွားပြီဗျအဲ့ဒီမျိုးတွေကကြတော့ကျွန်တော်တို့ဒီနေ့ကတော့ဒီကိစ္စပေါ်မှာလုံးဝကိုရှင်းနိုင်ကြမရှိဘူးအကြောက်
။အဝယ်ဆွေးနွေးပြီးတဲ့ကိုစောမိုးထက်ဥတီယာသွေးဖခင်မြေနဲ့ပြည်သူ့လွှတ်တော်ကိုစလဲဥတည်ဆိုးတဲ့တော်တော်ရှင်များအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုတိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ပြည်ရဲ့တိုင်းရင်းလီလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်။ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19925တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာဒင်းရီမနဲ့ခင်းနိုင်ငံတကာနောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ။
ဂါဇာကနုံနဲ့အစ္စရေးတောင်ပိုင်းမှာဂျမ်းဖတ်မှုတွေတိုးလာတဲ့ပေါ်အထူးစိုးရိမ်နေကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒုံးကျည်ရဲ့တိုက်ခတ်တာနဲ့မိလောင်စီတဲ့ဆွန်တွေကိုလွှတ်တင်တာ၊ချန်စီယိုတလျှောက်မှာရန်စားလုံဆောင်တာမျိုးတွေကိုရပ်ဆိုင်းဖို့ဟားမတ်စ်နဲ့တခြားပါလက်စတိုင်းလက်နက်ကိုင်တွေကိုကျွန်တော်တောင်းဆိုပါတယ်။အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့လည်းထိန်းသိမ်းလုံဆောင်ရပါမယ်လို့အဖွဲ့မှုချုပ်ကစနေနေ့မှာပြောပါတယ်။နောက်ထပ်တင်းမာမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်ကိုထိခိုက်စေမယ်။ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေနဲ့ဂါဇာကိုပါလက်စတိုင်းအာဏာပိုင်ဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါရယ်။ကိုယ်တော်ရေးဆိုင်ရာခွန်အောက်တွေမကြသေးခင်ကတိုးမြင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာဒုတိယမှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရှင်မုံငွေဖွဲ့ IMF ကကမ္ဘာကောင်းဆောင်တွေကိုသတိပေးလိုက်ပါရယ်။ဒီဥနဲ့အမေရိကန်ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာတာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်ပြတ်မှာပဲ IMF ရဲ့တတိပေးချက်ထွက်လာတာပါ။ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားတနိုင်ငံချင်းစီရဲ့ကုန်ပစ္စည်းဒေါ်လာ34ဘီလီယံဘိုးစီပေါ်ကုန်သွယ်ကုန်တွေအပြန်အလှန်တိုးမြင့်ချမှတ်ကြပြီးတဲ့နောက်မကြသေးခင်လတွေတွင်ကုန်သွယ်ရေးဆိုင်ရာတင်မာမှုတွေတိုးမြင့်လာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တိုးအရေးတွေဟာ15နှစ်ဆက်တဲ့ကြာဆင်းလာတာကိုAIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တိုးအရေအတွက်ဟာ2000ပြည်နှစ်ကပြည်မြချင်းအဖြစ် 29,800 ကနေပြီးခဲ့တဲ့2019ခုနှစ်မှာ 11,000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2009ခုနှစ်မှာပြည်မြချင်း 14,800 ကနေ2019ခုနှစ်မှာ 6,900 အထိထပ်ဝကျော်ကျဆင်းသွားပါတယ်။HIV ရောဂါပိုးရှိသူရေအတွက်စုစုပေါင်းကတော့2014ခုနှစ်ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲထင်ရှားခြင်းအပြင်လူပေါင်း 22,000 ရှိနေပါတယ်။ရိုညာလူနည်းစုတွေပေါ်မြန်မာဆွေးရဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးသင်ငယ်ဆိုင်ရာအခွင့်ကလေးသင်ငယ်အခွင့်ရေးဆိုင်ရာသဘောတူညီချက်တွေကိုချိုးဖောက်တဲ့အကြောင်းတွေ့ရှိရတယ်လို့ဥပဒေကြွမ်းကျင်သူတွေကပြောပါတယ်။အခုလကစတင်တဲ့မြန်မာလူမျိုးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းစစ်ဆင်ရေးအတွင်းအင်ဒီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူလူညာဒုက္ခတဲ့9သိန်းကျော်ထဲမှာထောက်ဝက်ကျော်ဟာကလေးတွေဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတော်သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမူကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ဒီကနေ့မိနစ်အတွက်6989 VOA အစီအစဉ်ကိုလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်လို့အတွက်ကျေးဇူးပါတို့ရစီမံနေတို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.